Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် January 10ရက်စနေနေ့ညဘက်9:20အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းတိုမီတာ24.25 30နဲ့58တိုဝန်နေဖန်ယူနာဆင်နိုင်ကြပါရရှင်။ကျမနန်းလာပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျမကတော့ဆုမြတ်မမရှင်ပြည်ထနိုင်ငံမှာလွတ်မြောက်နေသူတယောက်နဲ့အတူတခြားရှိနိုင်မဲ့တနတ်သမားအပေါင်းပါတွေကိုပြင်သစ်လွန်ကြိုရေးတပ်ဖွဲ့တွေလိုက်လံရှာဖွေနေကြပါတယ်။တခါဒီဂျာဗာပင်လယ်ထဲမှာပြတ်ကျသွားတဲ့အေးအေးရှားလေရင်ပြန်ရဲ့အမိပိုင်းကိုတော့ရေပေါ်ရောက်အောင်လို့ဆဲယူနိုင်ခဲ့ကြပါပြီ။ဒီလိုမျိုးနောက်ဆုံးရထိတ်တန့်သတင်းတွေကိုကိုညာဝင်းအောင်နဲ့ကြေညာပေးပါမယ်ရှင်
။ကောင်းပါပြီ။ဒီကနေ့နားဆင်ရမှာတော့ပြည်သူကရွေးချယ်တင်မြှောက်ထားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လွှတ်တော်ထက်ရနေပြည်သူအကျိုးကိုထိရောက်အောင်မဆောင်ရွက်နိုင်ဘူးလို့နိုင်ငံရေးအင်အားစုတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်လိုက်တဲ့သတင်းကိုကြားကြမှာပါ။
ကျွန်တော်တို့ကလွတ်တော်ထဲမှာကျတော့တရားဝင်တာပေါ့ကျွန်တော်ပြောခဲ့မြစကားပြင်သမ ्या အစိုးရဤသမ ्या မိကောင်ကတရားဝင်တယ်ကျွန်တော်ပြင်ပနိုင်ငံကြီးကျတော့ဘာမှ
အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလာဆွေပါရှင်မကြခင်ပြည်စုံတင်ပြပေးပါမယ်ဒီနောက်မှာတော့စနေနေ့ရက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသည်မြမတူရာလေးတွေနဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ဥကျော်ဆန္ဒတင်ဆက်မယ်တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါခုပထမဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
ပြင်သစ်နိုင်ငံမှာစုစုပေါင်း18ယောက်သေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွက်တာဝန်ရှိသူလို့မတင်ကားသူတနတ်သမား3ယောက်ကိုအထူးတပ်ဖွဲ့ဝင်တွေကတောက်ချာနေတုန်းကတုတ်တင်နိုင်ခဲ့ပေမဲ့တယောက်လွတ်မြောက်နေဆဲဖြစ်တယ်လို့တခြားရှိနိုင်မဲ့အပေါင်းအဖာကြံရပါတွေကိုပြင်သစ်လုံခြုံရေးတပ်ဖွဲ့တွေလိုက်လံရှာဖွေနေကြပါတယ်။တယောစာရေးရေးတဲ့မဂ္ဂဇင်းတိုက် Charlie Hebdo ကိုဗုဒ္ဓဦးနေတုန်းကဝင်ရောက်ပစ်ခတ်ခဲ့တယ်လို့မတင်ကားတဲ့ Sheriff နဲ့ Said Gowachi ညီကို2ယောက်ကိုပြင်သစ်မျိုးတော်မြောက်ပိုင်းမှာရဲတွေရဲ့စီးနှင်းမှုအတွင်းမှာတုတ်တင်နိုင်ခဲ့တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။ဒီစီးနှင်းမှုအတွင်းတစားကန်တယောက်ကိုလည်းကယ်တင်နိုင်ခဲ့ပါတယ်။မဂ္ဂဇင်းတိုက်ကိုလက်နက်ကင်တွေဝင်ရောက်တိုက်ခိုက်မှုအတွင်းမှာစုစုပေါင်း12ယောက်သေဆုံးခဲ့တာပါ။တောက်ချာနေတုန်းကပဲဒီဂျူးလူမျိုးတွေစားတဲ့ Paris မြို့တွေကကိုရှာအစားအသောက်တွေရောင်းတဲ့စူပါမားကတ်ထဲမှာတစားကန်4ယောက်ကိုတိုက်ခဲ့တဲ့နောက်ထပ်တပ်နက်သမားကိုလည်းရဲတွေကတုတ်တင်နိုင်ခဲ့ပါတယ်။9နိုင်လောက်ကြာတဲ့ပြန်ပေးဆွဲထားမှုအတွင်မှလူတော်များများဟာအသားတွေထားတဲ့အေးအေးကန်းနဲ့မှပုံအောင်နေခဲ့ကြရပါတယ်။ဒီစူပါမားကတ်ကိုတိုက်ခိုက်တဲ့တနက်သမားကတော့အသက်32နှစ်အရွယ် MD ကူလီဘာလီဖြစ်တယ်လို့ပြင်သစ်ရဲဌာနတာဝန်ရှိသူကပြောပါတယ်။ရဲတွေရဲ့စီးနှင်းတိုက်ခိုက်မှုအတွင်မှအပေါင်းပါအမျိုးသမီးဟာယတ်ဘူမဒီယန်ကတော့လွတ်မြောက်သွားခဲ့ပါတယ်။ပြင်သစ်ပြည်သူတွေအနေနဲ့သတိရှိကြဖို့နဲ့စီးလုံးညီညွတ်မှုပြသကြဖို့အတွက်ပြင်သစ်သမ္မတ François Hollande ကပန်ကြားထားပါတယ်။အကြမ်းဖက်မှုခွဲခြားဆက်ဆံမှုနဲ့ယူမုံတီးမှုတို့ကိုတိုက်ဖျက်တဲ့နေရာမှာစီးလုံးညီညွတ်မှုဟာပြင်သစ်နိုင်ငံရဲ့အကောင်းဆုံးလက်နက်ဖြစ်တယ်လို့ပြင်သစ်သမ္မတကဖော်ပြပြောဆိုခဲ့ပါတယ်ရှင်
။အကြမ်းဖက်ရာဇဝတ်မှုလုံရက်နဲ့ပတ်သက်လို့အသက်24နှစ်အရွယ်အမွှားညီကို2ဦးကိုကနေဒါရဲကဖမ်းဆီးခဲ့ပေမဲ့ဘယ်လိုအကြမ်းဖက်မှုအတွက်ဖမ်းတယ်လဲဆိုတဲ့အသေးစိတ်အကြောင်းအရာကိုတော့ရဲကပြောဆိုခြင်းမရှိခဲ့ပါဘူး။Aston Lamont, Carlos Ramon ဆိုတဲ့ညီအကိုနှစ်ဦးကိုနိုင်ငံတော်လုံခြုံရေးဥပဒေအရတောက်ကြနေမှာဖမ်းဆီးလိုက်ကြောင်းကနေဒါတော်ဝင်ရဲတပ်ဖွဲ့ကပြောပါတယ်။ Aston ကိုအကြမ်းဖက်လုပ်ရက်တွေအားပေးအားမြှောက်လုပ်မှုအတွက်ဆွဲချက်တင်လာပြီး Carlos ကိုတော့နိုင်ငံရဲ့ခြားကအကြမ်းဖက်မှုတွေမှာပါဝင်နိုင်ရေးကနေဒါနိုင်ငံကနေထွက်ခွာဖို့ကြိုးပမ်းမှုအတွက်ဆွဲချက်တင်လာတာဖြစ်တယ်လို့ကနေဒါတော်ဝင်ရဲတပ်ဖွဲ့ကပြောပါတယ်။ Carlos ကို Pierre Elliott နိုင်ငံတကာလေဆိပ်မှာဖမ်းမိခဲ့ပြီးအက်စတန်ကိုတော့အော်တိုဝါမြို့မှာဖမ်းမိခဲ့တယ်လို့ကနေဒါရဲကပြောပါတယ်ပြီးခဲ့တဲ့အော်တိုဘာလကနေဒါနိုင်ငံမှာစစ်သားနှစ်ဦးသီးသန့်အသက်ခံခဲ့ရတဲ့ဖြစ်ရပ်ကိုအကြမ်းဖက်မှုအဖြစ်အစိုးရကသတ်မှတ်ထားပါတယ
်ဒီဇင်ဘာ28ရက်နေ့တုန်းကပြတ်ကျခဲ့တဲ့အဲအေးရှားလေယာဉ်ရဲ့အမိပိုင်းကိုဂျာဗာပင်လယ်ထဲကနေဆေးယူနိုင်ခဲ့ပြီလို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်ပင်လယ်ကျမ်းပြင်မှာတွေ့ရတဲ့လေယာဉ်အမိကိုရေပေါ်ရောက်အောင်ဆေးယူရေးအဖွဲ့တွေကရေပေါ်ဘောလုံးတွေချိတ်ပြီးတော့ဆေးယူခဲ့ရတာဖြစ်ပါတယ်လေယာဉ်မှုတွေပြောနေတဲ့အတန်တွေကိုမှတ်တမ်းတင်ထားတဲ့ recorder တွေလေယာဉ်အမိထဲမှာရှိနေအောင်ပဲလို့စုံစမ်းစစ်ဆေးသူတွေကမျှော်လင့်နေပါတယ်။လေယာဉ်ဘာကြောင့်ပြတ်ကျရတယ်လဲဆိုတာသိနိုင်ဖို့အတွက်လေယာဉ်အမိကိုပြန်ရဖို့ကအရေးကြီးပါတယ်။လေယာဉ်ပြန်သန်းမှုမှတ်တမ်းတင် black box ကထွက်နေတဲ့ pink signal အတန်ကိုလည်းရှာဖွေသူတွေတောက်ကြနေတော့ကြားခဲ့ကြပါတယ်။ black box မှတ်တမ်းတင်ဆက်ကတော့လေယာဉ်အမိပိုင်းထဲမှာရှိနေပုံမရတော့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လေယာဉ်နောက်ဆုံးရောက်ခဲ့တယ်လို့သိထားတဲ့နေရာကနေ18မိုင်လောက်အကွာရေရောက်အနက်ပေတရာလောက်မှာလေယာဉ်အမှီကိုပြန်တွေ့ခဲ့တာပါလေယာဉ်အမှုရမ်းနဲ့ခီးတဲ့စုစုပေါင်း162ယောက်ပါသွားတဲ့ Airbus 320 အမျိုးအစား Air Asia လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေပြီးတော့စင်ကာပူနိုင်ငံစီအတွားလမ်းတဝက်မရောက်ခင်မှာပဲဂျာဗာပင်လယ်မြောက်ပိုင်းပေါ်မှာရေဒါထဲကနေပျောက်သွားခဲ့တာဖြစ်ပါတယ်။လေယာဉ်ပျက်ကျမှုမှာအသက်ရှင်ကျန်နေသူမရှိခဲ့ပေမဲ့လောလောဆယ်အထိအလောင်း48လောင်းကိုပဲပြန်ဆယ်ရထားပါတယ်
။သူ့ရဲ့အငင်းအနှောင်းချစ်သူကိုအစိုးရကန့်သတ်လျှို့ဝှက်တဲ့နေ့အတိပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ဘိုးထောင်လိုင်းရေးဆိုင်ရာညွန်ကြားမှုဟောင်းဒေးဗစ်ဘက်ထရီယပ်စ်ကိုကြီးလေးတဲ့ရာဇဝတ်မှုတွေနဲ့တရားစွဲဆိုဖို့အစိုးရစုံစမ်းရေးအရာရှိတွေနဲ့ရှေ့နေတွေကအကြံပြုထားကြောင်းအမေရိကန်အစိုးရနဲ့နှီးဆက်တဲ့သတင်းရက်ကွက်ကဆိုပါတယ်အငြင်းစားဗိုလ်ချုပ်ကြီးဘက်ထရီယပ်စ်ကသူ့ချစ်သူကိုအစိုးရကန့်သတ်ထားတဲ့သတင်းတွေပေးတယ်ဆိုပြီးလွန်ခဲ့တဲ့နှစ်နှစ်ကျော်ကနယူးယောက်တိုင်းသတင်းစာမှာဖော်ပြပြီးနောက်သူဟာ CIA အကြီးအကဲရာထူးကနေနှုတ်ထွက်သွားခဲ့ပါတယ်ပက်ထရီယပ်စ်ကတော့သူ့အနေနဲ့အစိုးရကန့်သတ်လျှို့ဝှက်သတင်းတွေပေါက်ကြားခဲ့တာမျိုးမရှိဘူးလို့ညင်းဆိုလာပြီးသူ့ကိုဘယ်အချက်နဲ့ဆွဲချက်တင်မလဲဆိုတာကိုတော့အမေရိကန်တရားသူကြီးချုပ်အဲရစ်ဟိုလ်ဒါကနောက်ဆုံးမှဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905 5တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်အာကာသထဲမှာလဲပတ်နေတဲ့နိုင်ငံတကာအာကာသစခန်းစီကိုအစားအသောက်နဲ့ရိတ်ခါတွေတင်ဆောင်တည်သွားတဲ့ Dragon Capsule အစိတ်အပိုင်းကို Falcon 9ဒုံးပျံကအာကာသထဲရောက်အောင်လို့ဒီကနေ့စနေနေ့မှာလွှတ်တင်ပေးနိုင်ခဲ့ပေမဲ့လူမပါတဲ့အဲ့ဒီ Rocket ဒုံးပျံကိုသတ်မှတ်ထားတဲ့နေရာပေါ်အောင်မြင်အောင်ပြန်မဆင်းနိုင်ခဲ့ပါဘူး Florida ပြည်နယ်ကမ်းလွန်ကရေပေါ်ပေါ်နေတဲ့ platform ပေါ် Falcon 9 Rocket ဒုံးပျံဆင်းသက်ခဲ့ပေမဲ့အချိန်ပြင်းလွန်းတဲ့အတွက်နှစ်ပိုင်းပြတ်သွားခဲ့တယ်လို့ American SpaceX company အကြီးအကဲကပြောပါတယ်14ဓာတ်တိုက်လောက်မြင့်နေအဲ့ဒီ rocket ဒုံးပျံကိုနောက်ထပ်ပြန်သုံးနိုင်ဖို့မျှော်လင့်ထားခဲ့ကြတာဖြစ်ပါတယ်ရှင
်အကြမ်းဖက်မှုတွေမှာပြစ်မှုထင်ရှားတဲ့အတွက် Islamic အစွန်းရောက်တရားဟောဆရာတူကို American တရားရုံးကထောင်ဒဏ်တစ်သက်မိနစ်ကချမှတ်လိုက်ပါတယ် Abu Hamza ဆိုသူကို New York ပြည်ထောင်စုတရားရုံးကအခုလိုပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ် Hamza ဟာမျက်လုံးတစ်ဖက်ကွဲလွန်နေသလိုလက်နှစ်ဖက်စလုံးချိုယွင်းနေသူဖြစ်တဲ့အတွက်ပြစ်ဒဏ်ကိုတက်ညာပေးဖို့သူ့ရှင်တွေကရှောက်လဲခဲ့ပါတယ်သူ့အနေနဲ့ဘာတွေရင်ဆိုင်ရမယ်ဆိုတာနားလည်ထားကြောင်းဘဝကိုတာမန်အကျဉ်းသားအနေနဲ့နေထိုင်သွားလိုတယ်လို့ဟမ်ဆာကပြောဆိုကြောင်းသူ့ရှင်တွေကပြောပါတယ်အကြမ်းဖက်မှုတွေကိုအထောက်ပံ့ပေးခဲ့တဲ့အမှုပေါင်း၁၇မှုအတွက်ဟမ်ဆာကိုပြီးခဲ့တဲ့မေလကစီရင်ချက်ချခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအမှုရင်ဆိုင်ရခင်ဂျီဟတ်စစ်ပွဲဆင်နွှဲဖို့လူငယ်တွေကိုလုံဆော်ခဲ့မှုအတွက်ဟမ်ဇာဟာဗြိတိန်နိုင်ငံမှာထောင်ဒဏ်9နှစ်ကြာခံရဖို့သူဖြစ်ပါတယ်
။ပြင်သစ်နိုင်ငံမှာအစ္စလာမစ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်အစိုးရကကမ္ဘာတဝန်ခီးသွွားသတိထုတ်ပြန်လိုက်ပါတယ်။ကမ္ဘာပေနေရာမှာမဆိုအမေရိကန်နိုင်ငံသားတွေကိုပြန်ပေးဆွဲဖမ်းဆီးမှုတွေဖြစ်နိုင်ခြေပိုများလာနေတာကြောင့်ကမ္ဘာတဝန်ခီးသွွားနေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အထူးသတိရှိကြဖို့အမေရိကန်နိုင်ငံသားရေးဌာနကတောက်ချနေတော့ကခီးသွွားသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာအမေရိကန်ဦးဆောင်ပြီးတော့ Islamic State စစ်သွေးကြွတွေကိုနှိမ်နှင်းတဲ့စစ်ဆင်ရေးလုပ်နေတာကြောင့်အနောက်တိုင်းသားတွေအပေါ်လက်တုံ့ပြန်တိုက်ခိုက်နိုင်ခြေတွေပိုများနေတယ်လို့တာဝန်ရှိသူတွေကယုံကြည်နေကြတဲ့အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။အရှေ့အလယ်ပိုင်းမှာတွားရောက်တိုက်ခိုက်ပြီးဥရောပကိုပြန်လာကြတဲ့ Islamic State စစ်သွေးကြွအဖွဲ့ဝင်တွေကြောင့်ဥရောပမှာအကြမ်းဖက်တိုက်ခိုက်နိုင်ခြေအများဆုံးဖြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ရှင်။
အလောက်ကန်အလားလာကောင်းမွန်တဲ့သတင်းတွေထွက်ပေါ်နေပေမဲ့2015နှစ်စရဲ့ပထမသတင်းပတ်မှာ American Stock Share ဈေးကွက်ဟာ 3.5 ခန့်နှုန်းလောက်အယောင်းဝယ်ကျဆင်းခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအလုပ်လက်မဲ့နှုန်းဟာ 3.2 ခန့်နှုန်းကျဆင်းသွားခဲ့ပြီးလွန်ခဲ့တဲ့6နှစ်ကရှိခဲ့တဲ့5.6 ခန့်နှုန်းတက်ဆိုင်အလုပ်လက်မဲ့နှုန်းပိုကျသွားပါတယ်အလောက်ကန်2သိန်းခွဲကျော်ကိုဖန်တီးပေးနိုင်ခဲ့တယ်လို့ American အလုပ်သမားကြီးဝန်ကြီးဌာနရဲ့တောက်ကြနေထုတ်ပြန်ချက်ကဆိုပါတယ်အခုပြောခဲ့တဲ့ကိန်းဂဏန်းနှစ်ခုစလုံးကိုကြည့်ရင်ပြီးခဲ့တဲ့15နှစ်အတွင်းဒီနှစ်ဟာအလို့ကင်ပုံများလာပြီးစီးပွားရေးပညာရှင်အများစုခံမှန်းထားတာထက်အခြေအနေကောင်းတယ်လို့ဆိုပါရယ်2014နှစ်အခုလုံးကိုခြုံကြည့်ရင်တနင်္ဂနွေလောက်ခလာစာတိုးလာပေမဲ့ငွေကြေးဖောင်းပွားမှုနှုန်းကိုကာမိတာမျိုးတော့မဖြစ်ဘူးလို့မဖြစ်တဲ့အပြင်ပြီးခဲ့တဲ့ဒီဇင်ဘာလကိုပြန်ကြည့်ရင်တနင်္ဂနွေလောက်ခလာစာဟာကျဆင်းသွားတာတွေ့တယ်လို့ဆိုပါရယ်ခင်ဗျာ
ပါကစ္စတန်နိုင်ငံရဝါလ်ပင်ဒီမြို့ကဗလီတစ်ခုမှာအသေးခံဘုံခွဲသမားရဲ့ဖောက်ခွဲမှုကြောင့်ရဲအရာရှိတယောက်အပါအဝင်9ယောက်သေဆုံးပြီးတော့16ယောက်ဒဏ်ရာရသွားပါတယ်။တောက်ကြနေညကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဘယ်အဖွဲ့ကမှတော့တာဝန်ခံပြောခြင်းမရှိပေမဲ့ရှီယာမွတ်စလင်တို့နဲ့ဆက်နွယ်နေတဲ့ဗလီမှာဖောက်ခွဲခံရတဲ့အတွက်ဆွန်နီမွတ်စလင်အစွန်းရောက်တွေရဲ့လက်ချက်ဖြစ်မယ်လို့သံသယရှိနေကြပါတယ်။ပောက်ကွဲမှုဖြစ်ပွားချိန်ဗလီထဲမှာဝေးပြူနေကြသူပေါင်း200လောက်ရှိတယ်လို့ရဲကပြောပါတယ်။ရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ယူကရိန်းစစ်သား4ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းအရေးနဲ့ပတ်သက်လို့ဂျာမနီပြင်သစ်ယူကရိန်းနဲ့ရုရှားတို့ဆွေးနွေးကြဖို့ရှိနေချိန်မှာပဲယူကရိန်းစစ်တပ်ပေါ်တိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပါတယ်။ရေရှည်ငင်းကြမ်းရေးအတွက်မင်းစ်မြို့မှာရခဲ့တဲ့သဘောတူညီချက်ကိုယူကရိန်းဘက်ကရောခွဲထွက်ရေးသဘုံတွေဘက်ကပါလိုက်နာခြင်းမရှိတော့တာမို့တိုက်ပွဲတွေကြားမှာညှက်နေတဲ့ပြည်သူတွေကတော့ဆွေးနွေးပွဲတွေကနေငြိမ်းချမ်းရေးရလာမယ်လို့သိပြီးတော့အကောင်းမမြင်ကြပါဘူး။ငြိမ်းချမ်းရေးဆွေးနွေးပွဲတွေတက်နေတဲ့အတွက်အကြမ်းဖက်မှုတွေပြန်များလာလို့ရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေတရတာဝန်ရှိသူတယောက်ကပြောပါတယ်။တစ်ချိန်တည်းမှာပဲဒီလူသားချင်းစာနာတဲ့အထောက်ပံ့တွေတင်လာတဲ့ရင်တန်းတွေကိုဗန်းပြပြီးတော့ရုရှားကခွဲထွက်ရေးသမားတွေကိုလက်နက်တွေပေးနေတယ်လို့ယူကရိန်းအာဏာပိုင်တွေကဆွဆွဲပါတယ်။ဒီဆွဆွဲမှုကိုရုရှားအာဏာပိုင်တွေဘက်ကတော့ငြင်းဆန်ပါတယ်။ပြီးခဲ့တဲ့ဧပြီလကစပြီးတော့ခွဲထွက်ရေးသဘုံတွေဘက်ကစတင်တိုက်ခိုက်မှုတွေကြောင့်သေဆုံးသူပေါင်းဟာ 4,800 ကျော်ရှိသွားပါပြီရှင
်။စနေနေ့ညပိုင်းထိပ်တန်းရောက်သတင်းတွေကိုမဆူမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းအတန်းလွင်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာခုဆက်လက်ပြီးပြည်တွင်းသတင်းတပုတ်တင်ပြပါမယ်တော်တာရှင်များရှင်ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့လွတ်တော်ထဲမှာပြည်သူအကျိုးကိုထိရောက်အောင်မဆောင်ရွက်နိုင်ဘူးလို့နိုင်ငံရေးအင်အားစုတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကဝေဖန်လိုက်ပါတယ်ဒီမိုကရေစီပေါ်ဆောင်နေတဲ့အရက်သားအစိုးရလက်ထက်မှာလွတ်တော်တွင်းကသာပြည်သူအကျိုးကိုပေါ်ဆောင်နိုင်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကတုံ့ပြန်ပါတယ်အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါမယ်ရှင်
လွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးလှုပ်ရှားသူတွေရက်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေကလွတ်တော်နိုင်ငံရေးနဲ့လွတ်တော်ပြည်ပနိုင်ငံရေးဘဲဟာကပြည်သူရဲ့အကျိုးစီးပွားကိုပို့ပြီးတော့မှပေါ်ဆောင်နိုင်တယ်လဲဆိုတဲ့အပေါ်အခြေတင်ညှင်းခုံဆွေးနွေးခဲ့ကြတာပါလွတ်တော်ပြည်ပနိုင်ငံရေးဘက်ကနေပြီးတော့ဥဆောင်ဆွေးနွေးခဲ့တဲ့လူခွင့်ရေးအမျိုးသမီးခွင့်ရေးလှုပ်ရှားသူရက်ဖက်အဖွဲ့အစည်း Triangle Women ရဲ့ Director ဒေါက်ခင်လေးကမြမလွတ်တော်ဟာဒီမိုကရေစီမဆန်ဘူးပြည်သူလွတ်တော်ကိုယ်စားလှယ်တွေကလည်းပြည်သူလူထုရဲ့အကျိုးကိုရှေ့ရှုလှုပ်ဆောင်မှုမရှိဘူးဆိုတဲ့အချက်တွေနဲ့အခုလိုထောက်ပြဝေဖန်ပါတယ
်လက်ရှိအနေအထားကိုအမတို့ကထောက်ပြရတယ်လေလွတ်တော်ကအားနည်းနေတယ်လွတ်တော်ကနေမှအစစအရာတိတိထုတ်ထားတဲ့ဥပဒေတွေမှ oversight ကျင်ပြီးတော့ကြည့်ရတယ်ဒီဖက်ချက်ကို oversight ဖြစ်တာကြည့်ရတယ်ဒီပြဌာန်းတွေမလုပ်ဆိုင်ဘူးပေါ့ကျေဒီမိုကရက်တစ်ဆိုဆိုက်တီဆိုရင်တော့စွတော်နဲ့ရက်ဖက်ပေါ်စီရပူပေါင်းပြီးတော့ပြည်သူတွေရဲ့အတန်လေးပြည်သူတွေဖြစ်ချင်တဲ့ဟာတွေကိုဆန္ဒတွေကိုအကောင့်ထဲပေါ်ပြီးရဲ့ဥပဒေတွေပေါ့နော်ပြည်သူတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေလောက်ရမယ်အစိုးရမူဝါဒချမှတ်တဲ့အောင်ပေါင်းပြီးတော့ပူပေါင်းပြီးတော့တိုက်တွန်းရမယ်ပေါ့နော
်အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလားဆွေကတော့အရက်သားအစိုးရအုပ်ချုပ်ရေးလက်အောက်မြမပါလီမန်လွတ်တော်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြည်သူရဲ့အကျိုးကိုဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်လွတ်တော်တွေအစိုးတင်သွင်းနောက်ဥပဒေပြုပြထန်းစတဲ့လှုပ်ဆောင်မှုတွေကသာတရားဝင်လှုပ်ဆောင်ချက်တွေဖြစ်ပြီးလွှတ်တော်ပြင်ပကထိရောက်တဲ့တောင်းဆိုမှုတွေကအမှန်တကယ်လိုအပ်တယ်ဆိုရင်တော့ဆောင်ရွက်ရမှာဖြစ်တယ်လို့ဥလာဆွေကတုံ့ပြန်ပါတယ
်ဒီလွှတ်တော်ပြင်ပမှာနိုင်ငံရေးလုပ်နေတာရှင်းပြရင်တော့တရားမှုဘောလေကျွန်တော်တို့ကလွှတ်တော်ထဲမှာကျတော့တရားဝင်တာပေါ့ကျွန်တော်ပြောစမ်းရစကားရှင်းသမ ्या အစိုးရရှင်းသမ ्या မိကောင်ကတရားဝင်တယ်လွှတ်တော်ပြင်ပနိုင်ငံရေးကျတော့အာမတရားမှုဘူးသို့တော့အဲ့ဒီလွှတ်တော်ပြင်ပကတကယ်ထိရောက်တဲ့တောင်းဆိုမှုတွေဖြစ်လာရင်အဲ့ဒီဟာမှန်ငယ်ဆိုတာကိုလွှတ်တော်ကိုယ်စားလှယ်ကြီးကယုံကြည်လာတဲ့အခါမှာလွှတ်တော်တွေကိုဒီသကားတံမျိုးယူဆောင်လာပြီးတော့နိုင်ငံတိုးတက်ရေးအတွက်ပြည်ပြည်နှောင်းလဲမှုတွေလုပ်တတ်မှာအထောက်အပံ့ပြုလေ။ဒါကြောင့်မို့လွှတ်တော်ပြင်ပနိုင်ငံရေးဆိုတာလေအဲသူတို့ပြောသလိုလွှတ်တော်ပြင်ပမှာလုပ်တယ်ဆိုတာလေဒါကောင်းတယ်။ရပ်ဖက်ဖွဲ့စည်းတွေကလုပ်တာဖြစ်တဲ့အတွက်ရပ်ဖက်ဖွဲ့စည်းတွေအားကောင်းမှသာလေညဒီမိုကရေစီပြည်ပြင်းတယ်လို့ဒါခိုင်ခါဖြစ်တဲ့အတွက်ကျွန်တော်တို့လွှတ်တော်ပြင်ပမှာနိုင်ငံရေးလုပ်နေတာကိုလေကျွန်တော်အနေနဲ့အားပေးထောက်ခံတယ်ပေါ့ဟုတ
်။သမရဦးသိန်းစိန်ဦးဆောင်တဲ့အရက်သားအစိုးရလက်ထက်9နှစ်သက်တမ်းရှိလွှတ်တော်ထဲမှာလူမှုအတွက်အမှန်တကယ်လိုအပ်တဲ့ဥပဒေပြုပြဌာန်းချက်တွေလှုပ်ဆောင်နေပေမဲ့လို့ပြင်ဆင်ဖြည့်ဆွတ်စရာရှိတာတွေလည်းရှိပါတယ်လို့ဦးလာဆွေကပြောပါတယ်။
တော်ကအခုဆိုရင်ဥရီပေါင်း180လောက်အဖြစ်ကထားနိုင်တာပေါ့နော်ပြုပြင်ထားတဲ့ fitness ceiling နဲ့အဲ့ဒီအောင်လို့ပြန်ကြောင်းလဲနိုင်ခဲ့တယ်ရှေ့လျှောက်ပြီးတော့လည်းပြည်စရာရင်းလည်းအများကြီးရှိတယ်ဗျ
ဒီငါနှစ်သေးတဲ့ပြင်လို့တော့မရသေးဘူးပေါ့လေဒီပြည်ပြည်ပြည်ကြရမှာပြည်သူကိုအကိုစားပြုတဲ့ပြည်သူအကျိုးကိုရှေ့ရှုတဲ့ပြည်သူလွှတ်တော်အမတ်တွေကလွှတ်တော်တွေမှာအားနေနေတယ်လို့ရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအင်အားစုတွေဘက်ကထောက်ပြခဲ့တဲ့အကြောင်းမခင်လေးကပြောပါတယ်အဲ့ဒါကတော်တော်ရောင်းနေကိုကျလေးတွေကပြည်သူလူတို့တကယ်ကိုစားကြည့်တယ်နော်ဒီကောက်ပွဲကနေပြီးတော့တကယ်စစ်စစ ရှိတယ်ဒါကြင်အစစရရာလွှတ်တော်ဆိုတာလဲအခုမှစပြီးရဖြစ်တဲ့အတွက်ဒီလွှတ်တော်ရဲ့ function ကိုကောင်းမွန်အောင်မလုပ်နိုင်သေးတဲ့ဟာလဲပါတယ်ပေါ့နော်အဓိကကတော့ဒီလွှတ်တော်ကိုယ်စားလှယ်တွေရဲ့ဒီလိုမျိုးဆက်လုပ်ပြီးဆင်တဲ့ဆန္ဒအားနည်းနေတဲ့ဟာရှင်းနေတယ်ဆိုတဲ့ဟာကိုတော့အဓိကထားပြီးတော့ဆွေးနွေးထောက်ပြတာပေါ့နော်
ဒီလိုမျိုးပြည်သူလူထုနဲ့နှီးကပ်ထိစပ်တဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အရေးချင်းပြည့်မီအောင်ဆောင်ရွက်တင်နေဆိုတဲ့အကြံပေးချက်ကိုလည်းဥလာဆွေကလက်ခံပါတယ
်အလုံးမလုံးတဲ့လွှတ်တော်ကိုယ်စားလှယ်တွေရှိကောင်းရှိပါလိမ့်မယ်သိပြီးတော့ဝေဖန်မထောက်ခံခြင်းကိုယ်ဝေလုံးလုံးကိုပဲလူတယ်လို့ကျွန်တော်ကမြင်ပါတယ်နေမျိုးကိုစားပြုဖို့တင်နေကြလွှတ်တော်ကိုယ်စားလှယ်ကနေမျိုးကိုစားပြုဖို့တင်နေဆိုတာကိုယ်နေမျိုးကိုလည်းကိုယ်စစ်လူထုနဲ့တွေ့သူတို့ရဲ့ခက်ခဲတွေကိုမေးတယ်မေးပြီးတော့အဲ့ဒါတွေကိုလွှတ်တော်မှာတင်ပြဖို့အဓိကသာဝန်ရှိတယ်တို့တော့ကိုယ်စားလှယ်ဆိုတာမိမိရဲ့နယ်မြေကိုကိုစားပြုရမယ်မိမိရဲ့ပါတီကိုကိုစားပြုရမယ်အဲ့မျိုးမပြုနိုင်တဲ့ကိုယ်စားလှယ်တွေကတော့ကျွန်တော်တို့အဲ့ဒီနယ်မြေကအဲ့ကိုယ်စားလှယ်ကိုရွေးကောက်ထားတာမြင့်လာတာပေါ့ဗျာ
လွှတ်တော်နိုင်ငံရေးနဲ့လွှတ်တော်ပြည်မနိုင်ငံရေးဘယ်ဟာကပြည်သူအကျိုးကိုပို့ပြီးတော့မှဖော်ဆောင်နေသလဲဆိုတဲ့ခေါင်းစဉ်နဲ့လွှတ်တော်နိုင်ငံရေးဘက်ကအမျိုးသားလွှတ်တော်အမတ်ဦးလာဆွေတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုတင်းတို့ကဥဆောင်ဆွေးနွေးပြီးတော့လွှတ်တော်ပြင်ပနိုင်ငံရေးဘက်ကတော့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဥက္ကဋ္ဌကြီး Triangle Woman ရဲ့ Director ဒေါခင်လေးတို့ကဥဆောင်ဆွေးနွေးတဲ့ဆွေးနွေးပွဲကိုတော့ဒီကနေ့တော်ဝင်နှင်းစီမှာကျင်းပခဲ့တာဖြစ်ပါရဲ့ရှင်
မဆုမမရှင် VOA ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါဗျာ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပို့ပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့တဲ့တချင်တွေတောင်းယူလို့ရတယ်ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်885ရန်ကုန်မြို့ဖြစ်ပါတယ်ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့လူအတွက်ကတော့013-3255555လေးကိုခေါ်ဆိုနိုင်ပါတယ်ရှင်ခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမျက်မှုန်စူးစီးတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါကိုသားညဦးကကူညီတင်ဆက်ထားပါရရှင
်ဆိုနီရုပ်ရှင်လုပ်ငန်းရဲ့အင်တာနက်ကွန်ရက်တွေထဲဝင်တိုက်ခိုက်ခံရတဲ့ကိစ္စကြောင့်လုပ်ငန်းကြီးတွေမှာဒီအင်တာနက်ကွန်ရက်တွေလုံခြုံအောင်လို့ပြန်ပြီးတော့သုံးသပ်ကြတင်းကြပ်ကြနဲ့2014ကုန်ကန်ဒီမှာတော်တော်လေးကြရရိုက်သွားတယ်နော်ကိုသားညုံကြီ
းဒီ Sony ရုပ်ရှင်လုပ်ငန်းဟက်လောက်ခံရတဲ့သတင်းက2014မှာလူတွေစိတ်ဝင်စားမှုအခါအဆုံးသတင်းထဲမှာထိပ်ပန်းကပါလာဘူးဗျနောက်ပြီးတော့ဒီအစိုးရတွေနိုင်ငံတွေနဲ့ပါပတ်သက်နေတော့သူဟာကတာမန်စိုက်ဘာတိုက်ခိုက်ခံမှုဆိုပြီးတော့ထားလိုက်လို့မရတော့ဘူးမဟုတ်လား
ဟုတ်တယ်ရှင်ပို့ပြီးတော့မှထူတာဒီ Sony ရဲ့ရုပ်ရှင်လုပ်ငန်းပိုင်းနဲ့ပတ်သက်တဲ့လျှို့ဝှက်ချက်တွေရောသူတို့ရဲ့ဝန်ထမ်းတွေတွေမကအောင်လုပ်ငန်းနဲ့ပတ်သက်နေတဲ့ရုပ်ရှင်သရုပ်ဆောင်တွေရဲ့လစာတွေမှတ်ပုံတင်နံပါတ်လိုမျိုး social security နံပါတ်တွေကို hacker တွေကခိုးယူပြီးတော့လူသိရှင်ကြားထုတ်ပြန်လိုက်တော့တတော်ကိုကြည့်ရိုက်စရာဖြစ်တယ်လေ Sony ထိပ်ပိုင်းအရာရှိကြီးတွေကြားမှာအပြန်အလှန်ပို့ထားတဲ့ email တွေလည်းပါသေးတယ်အဲ့ထဲမှာနာမည်ကြီးမင်းသမီးမင်းသားတွေကိုကဲ့ရဲ့ပြောထားတာတွေတောင်ပါတယ်လို့တချို့သတင်းတွေထဲမှာတော့ဖော်ပြကြတယ်ရှင်အဲ့ဒါကြောင့်တမရဥပမာကိုရိုင်းကစီးပွားရေးအရာရောလူမှုရေးအရာပါအကြီးအကျယ်သက်ရောက်မှုတွေရှိနိုင်တဲ့ cyber တိုက်ခိုက်မှုမျိုးကိုလက်မခံနိုင်ဘူးလက်တော့ပြန်မယ်လို့ပြောခဲ့တယ်မဟုတ်လားကိုသားညုံရဲ့
Sony ရုပ်ရှင်လုပ်ငန်းရဲ့ Internet ကွန်ရက်စနစ်တဲကိုခိုးဝင်တိုက်ခိုက်တာမြောက်ကိုရီးယားဆူရဆူပြီးတော့ FBI ကတော့ဆွဆွဲထားတယ်ဗျအခုလိုမျိုး online ပေါ်ကနေပြီးတော့ Internet ကွန်ရက်တွေကိုတိုက်ခိုက်တာမျိုးကဘယ်ကလဲဆိုတာကိုခြေရာခံနိုင်မှုတော်တော်လေးကိုခက်ခဲတယ်အတိအကျသိနိုင်မှုအချိန်ပေးပြီးတော့စုံစမ်းရတာမျိုးမဆင်မြန်မောရဲ့
ဟုတ်ပါတယ်အဲ့ဒါကြောင့်မလို့ Huffington Post မှာတော့ Sony hack လုပ်တာဘယ်သူတွေလဲဆိုတာလက်ဆုပ်လက်ကင်ပြနိုင်မှာပြနိုင်လိမ့်မယ်လို့ခေါင်းစဉ်နဲ့စောင်းပါရေးထားပါတယ်စောင်းပါရှင် Damon Pirash ရေးထားတာကcyber တိုက်ခိုက်မှုမျိုးဆိုတာကကိုမဟုတ်ပါဘူးလို့ညင်းလို့တိတ်ကိုလွယ်တယ်လို့ဘသူဘဝလက်ချက်လဲဆိုတာကိုခြေရာကောက်တက်တည်ပြနိုင်ဖို့တိတ်ကိုခက်ခဲပါတယ်လို့ရေးထားပါတယ် hacker ရာသူတို့တကယ်ရှိမနေတဲ့နေရာတွေမှာရှိနေတဲ့အောင်လို့ကမ္ဘာနေရာစုံကကွန်ပျူတာတွေတဆင့်ခံသုံးပြီးတော့ online ပေါ်မှာတိုက်ခိုက်မှုတွေလုပ်ကြတာပ
ါ internet ကိုရဲ့စနစ်မှာဟာကွက်လေးတစ်ခုရှိပြီဆိုတာနဲ့ hacker တွေဘက်ကလူလဲကူကူဝင်နိုင်ပြီပဲဗျတိတ်ကြွန့်ကျင်နေတဲ့ hacker တွေဆိုရင်သူတို့ဘယ်နေရာမှာရှိတယ်ဆိုတာကို proxy တွေသုံးပြီးတော့ခြေရာဖျောက်ထားနိုင်ကြတယ်ဗျဘာမှမဆိုင်တဲ့တရားကတိုက်ခိုက်နေတဲ့ပုံမျိုးဖြစ်အောင်လို့လမ်းလွှဲနိုင်ကြပါတယ
်။အင်တာနက်ချိတ်ဆက်ထားတဲ့ကွန်ပျူတာတိုင်းမှာသူ့ရဲ့လိပ်စာလို့ပြောနိုင်တဲ့ Internet Protocol IP Address ဆိုတာရှိပါတယ်။သာမန်အားဖြင့်တော့ကွန်ရက်တွေထဲမှာအဲ့ဒီ IP Address ကိုကြည့်ပြီးတော့မှ ဒီကွန်ပျူတာဘယ်မှာရှိသလဲဆိုတာကိုသိနိုင်အောင်ပါ။ဒါပေမဲ့ Hackeria ခုနပြောသလိုပဲ Proxy Server ကိုတဆိတ်ခံသုံးပြီးတော့မှသူတို့တကယ်ရှိနေတဲ့နေရာအမှန်ကိုမသိနိုင်အောင်လို့လုပ်ကြပါရတယ်။ Huffington Post ဆောင်းပါးထဲမှာဥပမာတစ်ခုဆိုလို့ရှိရင်2012ခုနှစ်တုန်းက New York Times သတင်းစာကြီးရဲ့ Internet ကွန်ရက်ထဲကိုဝင်ပြီးတော့တိုက်ခိုက်တာခံရပါရတယ်။အဲ့ဒီတုန်းကဆိုရင် Hackeria ကအမေရိကန်တဝမ်းမှာရှိတဲ့တက္ကသိုလ်ကျောင်းတွေကကွန်ပျူတာတွေကိုတဆင့်ခံသုံးပြီးတော့ခြေရာဖျောက်ခဲ့ပါတယ်တဲ့။ဒီတိုက်ခိုက်မှုကိုလေးလာစုံစမ်းသူတွေကဟက်ဂါရီရဲ့လှုပ်ရှားမှုကို၄လလောက်ကြာအောင်စောင့်ကြည့်ပြီးတော့မှတရုတ်နိုင်ငံကနေတိုက်ခိုက်နေတယ်ဆိုတာကိုသိရပါတော့တယ်တဲ့
။အဲ့လိုမျိုးဖော်ထုတ်နိုင်တာတော်သေးတာပေါ့ဗျာ။ဒီမဖြေရှင်းနိုင်တဲ့ cyber တိုက်ခိုက်မှုတွေရှိနေသေးတာအဆမ်းမဟုတ်ဘူးဆိုတာကိုလည်းပြောထားပါသေးတယ်။2014ခုနှစ်ကုန်ပိုင်းတုန်းကပဲအင်ပီရိုကတိတ်အေးမကြီးတဲ့ကွန်ပျူတာတွေတိုက်ခိုက်ခံရတယ်။နောက်ပြီးတော့ America က JP Morgan Chase Bank ကြီးရဲ့ကွင်းတွေတဲဝင်ပြီးတော့တိုက်ခိုက်တာခံရတယ်။တချို့အစိုးရအရာရှိတွေကရုရှားရဲ့လက်ချက်ဆူပြီးတော့ဆွဆွဲကြပြီးမြဲအခုချိန်ထိဘယ်သူလက်ချက်လဲဆိုတာတရားဝင်ထုတ်ဖော်ပြောတာမရှိသေးပါဘူးတဲ့
။တကယ်တိုက်ခိုက်တဲ့သူတွေဘက်ကသူတို့ရဲ့လက်ချက်ပါလို့တရားဝင်ထုတ်မပြောသေးရတော့ဘယ်သူလက်ချက်ဖြစ်တယ်ဆိုတော့အတိအကျသက်သေပြနိုင်ဖို့ခက်ခဲတယ်လို့ IT ကျွမ်းကျင်သူတိုင်းကပြောကြပါရတယ်။
ဆိုင်ဘာတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ CNN ရဲ့လေလာသုံးသပ်ချက်ဆောင်းပါးရဆိုရင်လေအမေရိကန်အစိုးရဌာနတွေရဲ့အင်တာနက်ကွန်ရက်တွေတဲဝင်တိုက်ခိုက်မှုတွေဟာတိတိကျကျကိုများလာတယ်ဆိုပြီးပြောထားပါတယ်။အင်တာနက်ထဲကနေတဆင့်စုံစမ်းထောက်လန်းမှုတွေဟာအရင်ဘယ်တော့မှမတွေ့ခဲ့ရဘူးတဲ့နှုံးတွေကိုဖြစ်နေတယ်ဆိုပြီးတော့မဟာဗျူဟာနဲ့နိုင်ငံတကာလေလာရေး CSIS အဖွဲ့ရဲ့တူးညွှန်မှုအပြောကိုလည်းဆောင်းပါးထဲမှာကူးကားထားပါတယ
်။အစိုးရဌာနတွေရဲ့သတင်းအချက်အလက်နဲ့ IT လုံခြုံရေးအတွက်ကိုဒေါ်လာ10ဘီလီယံသုံးတယ်လို့အိုဘားမားအစိုးရရဲ့အစီရင်ခံစာတစ်ခုအရသိရပါတယ်တဲ့။ဤစနစ်တွေနဲ့ဘလို့ပဲလုံခြုံအောင်လုပ်လို့ဟာကွက်တွေလူတွေရဲ့ပေါရောက်မှုတွေကြောင့်လုံခြုံရေးပေါက်ရတာပါ။ဟက်ကာတွေကိုမျှပြီးတော့ပို့ထားတဲ့အီးမေးလ်တွေကကွန်ပျူတာဗိုင်းရပ်စ်ပါတဲ့ link တွေကိုသွားပြီးတော့ click လုပ်လိုက်တာကနေစိုက်ဘာတိုက်ခိုက်တာခံရတာတွေလည်းမနည်းပါဘူး။
အင်တာနက်သုံးတဲ့သူတွေရဲ့ပေါ်ရွှတ်မှုကြောင့်ဆိုရင်တော့ဘလောက်ပဲအကုန်ကြခံပြီးတော့ကာကွယ်အရာရောက်မှာမဟုတ်ဘူးဆိုပြီးတော့ IT ပညာရှင်တယောက်ကလည်းထောက်ပြထားပါရယ်
။အဲဒါကြောင့်မသင်္ကာစရာ link တွေကိုသွားပြီးတော့ click မလုပ်မိဖို့အရေးကြီးပါတယ်။နောက်ကိုယ့်ရဲ့ login ID တို့ password တို့ကို email ကနေပို့တာမျိုးမလုပ်မိဖို့လည်းအရေးကြီးပါတယ်။နောက်သိက်ကိုအရေးကြီးတဲ့ email တွေကိုပို့မယ်ဆိုရင်လည်းလုံခြုံတဲ့ internet စနစ်ရှိတဲ့ website တွေကနေပို့ဖို့လည်းလိုပါတယ်။email ကိုကြားကနေပြီးတော့ခိုးဖတ်တဲ့သူတွေနားမလည်နိုင်အောင်လို့ encryption လုပ်ပြီးတော့ပို့ပေးတဲ့အတွက်စိတ်ချရတယ်လို့ယူဆလို့ရပါတယ်။ဒီလိုအချက်တွေကိုသတိထားမယ်ဆိုရင်တော့ကိုကြောင့် hacker ရဲ့တိုက်ခိုက်တဲ့ရန်ကနေပြီးတော့ရှောင်ရှားရာရောက်နိုင်မယ်ထင်ပါတယ်ရှင
်။မဆုမြတ်မဆုစည်းတင်ဆက်တဲ့ blogger ပြောသမျှကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုအပတ်စဉ်တင်လာတဲ့စနေနေ့တွေမှာထုတ်လွှင့်ပေးနေပါတယ်။ခုတခါမညညိုလွင်တင်ဆက်တဲ့မတူရာလေးတွေလည်းပါဒီတစ်ပတ်မှာတော့အာဂျီနိုမိုတိုလို့အရင်ကလူသိများခဲ့တဲ့ဟင်းခတ်အချုံမုံသုံးဆွဲတဲ့အပေါ်မြန်မာပြည်သူတွေရဲ့မတူတဲ့သဘောထားအမြင်တွေကိုစူးစီးတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံမှာအစားအသောက်ချက်ပြုတ်တဲ့သူအားလုံးဒီပါမကင်းနိုင်ကြတဲ့အာဂျီနိုမိုတိုလိုလူသိများတဲ့ဟင်းခတ်အချုံမုံအကြောင်းသဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါအချုံမုံလို့ခေါ်တဲ့မိုနိုဆိုဒီယမ်ဂလူတမိတ်ဟာစားသုံးသူတွေကြားမှာအမြဲတမ်းအငြင်းပွားစရာအကြောင်းအရာတစ်ခုပါပဲတချို့ကလည်းအချုံမုံကြောင့်မလိုလားအပ်တဲ့ဘေးတွယ်ဆိုးကျိုးတွေရှိတယ်ဆိုပြီးအစားအသောက်တွေထဲမှာမထည့်ဖို့ပြောနေကြသလိုတချို့ကလည်းအချုံမုံပါမှအရသာပြည့်စုံနေနည်းနည်းထည့်တာဘာမှမဖြစ်ပါဘူးဆိုပြီးအစားအသောက်တိုင်းမှာထည့်ပြီးချက်ပြုတ်ကြပါတယ်အထူးသဖြင့်တော့မြန်မာနိုင်ငံမှာရှိတဲ့စားသောက်ဆိုင်တွေရဲ့90ရာခိုင်နှုန်းလောက်ဟာအချုံမုံနဲ့မကင်းကြတာများပါတယ်ကြော်လော်ချက်ပြုတ်တာမှာပဲဖြစ်ဖြစ်အတုတ်ထုတ်တာမှာပဲဖြစ်ဖြစ်နောက်ဆုံးငပိရေကြိုတာမှာပါမြမာတွေတော်တော်များများကအချုံမုတ်ကိုတုံးကြပါတယ်ဒါပေမဲ့လည်းအချုံမုတ်ဟာလူတွေကိုအန္တရာယ်ဖြစ်စေတယ်ဆိုတဲ့ပြောဆိုမှုတွေထွက်လာပြီးနောက်ပိုင်းမှာတော့အချုံမုတ်ထဲတာကိုရှောင်လာကြပြီးအချုံမုတ်အစားတခြားအသားမုတ်တွေကိုအစားထိုးတုံးလာခဲ့ပါတယ်ဒါအပြင်အချုံမုတ်လုံးဝမတုံးပါဆိုတဲ့စားတောက်ဆိုင်တချို့လည်းပေါ်လာခဲ့ပါတယ်ဒီလိုစားသုံးသူတွေကြားမှာရောချက်ပြုတ်သူတွေကြားမှာပါအငင်းပွားစရာဖြစ်နေတဲ့အချုံမုံပေါ့မြမပြည်သူတချို့ရဲ့သဘောထားအမြင်တွေကတော့
အချုံမုံတော့ကျွန်တော်မကြိုက်ပါဘူးဘာဖြစ်လဲဆိုတော့ဒီအချုံမုံဆိုတော့သုံးဆန်းကျွန်တော်ဥစားမလို့ခြောက်လေးလက်ဒီကိုလက်ဒီတိုက်ခင်းလာအနည်းထားတာသိရှင်ဒါကြောင့်ကျွန်တော်မကြိုက်ဘူးသုံးဆွေး
မကြိုက်ဘူး လုံးဝမစားသင့်ဘူးလို့ထင်တယ်ဟိုငငယ်တဲ့အရွယ်မှာတော့မသိတာဘူးပေါ့နော်30ကျော်လူကဆုတ်ယုတ်လာတဲ့အရွယ်မှာကျတော့အဲ့ဟာတော်တော်လေးကိုဆိုးကျိုးပြီးတာသိတာစားပြီးတာနဲ့အာခေါင်တွေခြောက်လာတယ်ရေငတ်လာတယ်နှလုံးတွေတုန်လာတယ်ဆိုတော့အမတို့ကအစားတောက်စားတယ်ဆိုတော့အာဟာရဖြစ်ဖို့စားတာလေအဲ့လိုမလိုလားအပ်တဲ့ဟာတွေတော့မဖြစ်ချင်ဘူးပေါ့အဲ့တော့ကောင်းတာကိုဥစားမပေးဘဲနဲ့ရေရှည်ပေါ့နော်ကောင်းမဲ့ဟာကိုဥစားပြီးတော့စားနေချင်တယ်မစားနေချင်ဘူးချုံမုံလို့
အော်အချုံမုံသုတ်ဆက်တာတော့ကောင်းတော့မကောင်းဘူးပေါ့နော်ဒါပေမဲ့ဟိုကိုကအမြင်နဲ့အဲ့လိုသုံးနေဆိုတော့အဲ့လိုသုံးဖြစ်တယ်အနည်းချင်းပြောသုံးဖြစ်တယ်ပေါ့
ကြိုက်ပါလေနည်းနည်းပါးပါးသုံးတာပဲဒီကအများကြီးသုံးတာမဟုတ်တာအန္တရာယ်ဖြစ်အောင်မသုံးဘူးတတိလောက်တော့တည့်တယ်ချုံမမကောင်းပြောတယ်ဒါပေမဲ့ကိုကစားနေကြဖြစ်နေတဲ့အတွက်လေမပါရင်လည်းမစားတတ်တဲ့အတွက်နည်းနည်းရတော့သုံ
းချုံမသုံးနေတာမကြိုက်ပါဘူးလူတွေကဘယ်လိုယောဂဖြစ်လို့ဒါတဘာဝလုံးပစ္စည်းတွေမို့လို့လေအဲ့ဒါမို့သုံးတာလည်းမကြိုက်ဘူးဖြစ်နိုင်လုံးဝတော့ပိတ်ပြီးချင်တယ
်မအားတော့ချုံမသုံးတာမကြိုက်ဘူးပေါ့နော်ချုံမလည်းအိမ်မှာမစားဖြစ်ဘူးလေဘာလို့ဆိုတော့ချုံမကလည်းအရင်ယောဂတွေရတယ်လို့သူကကြားနေကြတယ်ပေါ့နော်အဲ့တော့မချုံမဆိုအိမ်မှာရှောင်းသင်းတဲ့လောက်ကိုရှောင်းပါတယ်
အဲ့တော့ကျမကြီးအမြင်ရပါတော့အခုကြတော့အချိုမုံကိုသုံးသင့်တယ်လို့ချက်သားမုံပြောင်းသုံးသင့်တယ်ဆိုတာလေးပေါ်လာတယ်ပေါ်တော့လေးတို့လူစားတဲ့လူတွေနည်းနည်းလဲကိုယ့်အသက်အန္တရာယ်ဖြစ်ပါတော့ကြောက်တာပေါ့ကွနော်သို့တော့ဒီချိုမုံနဲ့မှဘယ်ပစ္စည်းပါလို့ဘယ်ကမီကရဒုက္ခဖြစ်တာဒါဟုတ်လေးတို့လူဒါဟိုလူတန်းစားတွေပေါ့နော်အပိုင်မသိဘူးပြီးတော့အဲ့ဒီလူဖြစ်တယ်ဆိုတာရောသိကြလားဒါလည်းမသိဘူးဒါချုံမုံစားကြက်သားမုံပြောင်းသုံးပါလေကြက်သားမုံကဘယ်သူကဘလောက်တာဝန်ခံလဲဒါလည်းမသိဘူးနော်နောက်ပြီးတော့တခုဒါဦးလေးပြောစီနေအလေးနဲ့ပိုင်းကဦးလေးတို့နိုင်ငံအနေနဲ့ကြတော့အသားအသောက်တခုအန္တရာယ်ရှိတယ်မရှိဘူးဘယ်လိုစစ်ဆေးတဲ့ကိရိယာမျိုးရှိအဲ့ဒီလိုစစ်ဆေးပြီးတော့အဲ့ဒီကနေတရားဝင်အဖွဲ့အစည်းကျမ်းမာရေးဝန်ကြီးဌာနစသည်ဖြင့်ပေါ့ကွနော်ကုမ္ပဏီဖြင့်လဲကုမ္ပဏီရဲ့တာဝန်ခံပေါ့သိက္ခာကြီးတဲ့ကုမ္ပဏီတွေနည်းနည်းတခုခုမှတ်ချက်ပေးရင်တော့ဘူကောင်းမယ်လို့ဦးလေးနည်းထင်တယ်ပြန်လာတော့စိုးရင်လို့သာမသားတယ်ပြောင်းစားတဲ့ကြက်သားမုံကလည်းဘယ်တော့မကောင်းဘူးလို့ဖြစ်မှာမသိဘူးလို့ဦးလေးတို့ကခံယူရတယ်ခံစားရတယ်နော်ဒါလေးပဲ
ဒီလိုကောင်းမကောင်းဝေဖန်ပြောဆိုမှုတွေများလာတဲ့ MSG အချိုမောက်ဟာတဘာဝမဟုတ်တဲ့ဓာတုပစ္စည်းနဲ့ဖန်ပြီးပြုလုပ်ထားတာမို့အနည်းနဲ့အများတော့ဘေးရွယ်ဆိုးကျိုးတွေရှိနိုင်တယ်ဆိုပြီးနိုင်ငံတော်တော်များများမှမတုံ့ကြတော့ပါဘူးအချိုမောက်ကို1908ခုနှစ်ကဂျပန်နိုင်ငံ Imperial တက္ကသိုလ်ကပမောက်ခါကီကူနေအိုက်ကီတာဆိုသူက1908ခုနှစ်မှာဓာတုပစ္စည်းတွေအသုံးပြုပြီးစမ်းသပ်ထုတ်လုပ်ခဲ့တာပါအဲ့ဒီနောက်မှာတော့ glutamate acid ကိုအခြေခံထုတ်လုပ်ထားတဲ့အဲ့ဒီဟင်းခက်အရသာမှုန်ဟာ1909ခုနှစ်မှာ Ajinomoto ဆိုတဲ့အမည်နဲ့ကမ္ဘာစားသောက်ကုန်ဈေးကွက်ထဲကိုရောက်လာခဲ့ပါတယ်။မြန်မာနိုင်ငံမှာတော့1990ခုနှစ်နောက်ပိုင်းတွေကစပြီးအရင်ကဟင်းခက်အရသာအဖြစ်ငပိနယ်ပဇွန်ကျောက်တို့ရဲ့နေရာမှာ Ajinomoto အချိုမုန်ကနေရာယူလာခဲ့ပါတယ်။အချိုမုံကြောင့်ခေါင်းကိုက်တယ်ခေါင်းမူတယ်ဘိုက်နာတယ်ဘိုက်အောင်တယ်ဇင်ဘတ်အောင်တယ်နှလုံးခုန်မြန်တယ်အသက်ရှူကျက်တယ်ဆိုပြီးပြောဆိုမှုတွေရှိနေတဲ့ကြားတွေကပဲမြန်မာနိုင်ငံကမိဖို့ကြောင့်တို့ရဲ့90ရာခိုင်နှုန်းမှာအချိုမုံကအခုချိန်ထိနေရာယူထားစေပါပဲရှင်စမညညလွယ်မှာ
ညလွင်တင်ဆက်တဲ့မတူရာလေးတွေကိုနားဆင်ခဲ့ရတာပါ VOA ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းတိုမီတာ24 25 30နှစ်တော်နဲ့ဖန်ယူနားဆင်နိုင်ပါတယ်ရှင်ကျမတို့အခုအသံလွှင့်နေတဲ့တနားရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနေ့7နာရီထိအစဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် January 10ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကို line to meter 2425 32နဲ့51အပြင် line လက်မီတာ190ရောနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်ခုတော့ဦးကျော်စန္ဒာတင်ဆက်မယ့်တိုက်ရိုက်လေး line အလဲပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ထားပါရရှင
်မင်္ဂလာပါဒေါ်ရရှင်များခင်ဗျာမင်္ဂလာနှစ်သက်ပါဒေါ်ရရှင်နဲ့ကျွန်တော်တိုက်ရိုက်လေဆိုင်မှာ2015ခုနှစ်အတွက်အခုပထမဆုံးတွေ့ဆုံရတဲ့အချိန်ဖြစ်ပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံကစစ်တွေအထူးသဖြင့်မြန်မာနိုင်ငံမြောက်ပိုင်းအရှေ့မြောက်ပိုင်းကကချင်ဒေသကစစ်တွေတရုတ်နိုင်ငံကိုနှီးမျိုးစုံနဲ့ဝင်ရောက်နေတာဟာနှစ်ပေါင်းတော်တော်ကြာခဲ့ပါပြီဆယ်စုနှစ်နဲ့ချီပြီးကြာခဲ့ပြီဖြစ်ပါတယ်မသိရလူလည်းမရှိတော့ဖြစ်ပါလိမ့်မယ်ဒါပေမဲ့အခုအခါမှာမြမတက်မတော်ကကောက်ကန်ငင်ကသူတို့စီကစစ်တင်တဲ့ကားတွေနဲ့တော့ကဖမ်းဆီးမိတယ်။ဘာညာလုပ်တယ်ဆိုတော့အခုမှတက်မတော်ကစီးပါလားအဲ့ဒါကိုအစတုန်းကဘာလုပ်နေခဲ့တယ်လဲဆိုတာဆွေးနွေးမှဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်ရဲ့ရွေချက်ကအဲ့ဆွေးနွေးခြင်းဟာအပြစ်ရှာခြင်းတဲ့သဘောမဟုတ်ပါဘူး။နိုင်ငံရဲ့သံသရာတွေကိုလူထုအကျိုးအတွက်နိုင်ငံအကျိုးအတွက်မပြုံးမတိရအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတာကိုဥတည်ချက်ထားပြီးဆွေးနွေးမှဖြစ်ပါတယ်။အခုလောလောဆယ်မှာဖြစ်နေတဲ့အကြောင်းအရာနဲ့ပတ်သက်ပြီးဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေအဖြစ်သတင်းစာသမားဥပဒေသမားနိုင်ငံရေးသမားအစသဖြင့်ပုဂ္ဂိုလ်သူကိုကျွန်တော်ဖိတ်ခေါ်ထားပါရခင်ဗျာအဓိကတိုင်ခံဆွေးနွေးမဲ့ပုဂ္ဂိုလ်များအဖြစ်ပထမအဆုံးသောရရှင်တွေကကာတွန်းသမားတွေရေးဆွဲပေးတဲ့ကာတွန်းတချို့ကိုပြောမယ်ဆိုရင်တော့တယောက်ကတော့ကျွန်တော်ကကောက်ကငင်ကဘာကြောင့်အခုမှစစ်တပ်ကထအရေးယူသလဲဆိုတော့အဲ့ဒီကာတွန်းဆရာကတော့ကောက်ကငင်ကပြဿနာတစ်ခုပေါ်ပေါက်လာလို့ပဲဖြစ်တယ်လို့ဆိုရတယ်ဟုတ်ကဲ့အတော်မှန်တဲ့ကာတွန်းပဲအဲ့ဒီပြဿနာဘာလဲဆိုတာကျွန်တော်ကြည့်ကြအောင်ပါနောက်တော့ရှင်ကာတွန်းသမားတူကိုဆက်ထင်ပါတယ်အဲ့ပုဂ္ဂိုလ်ကတော့သူမိမအဲ့ဒီကိစ္စကိုသတင်းစာဖတ်ပြတော့ယောက်ျားပြောတယ်စစ်တပ်ရဲနဲ့လက်နက်ကင်တွေအဝေးမတက်လို့ပေါ့ကွာဆိုပြီးတော့ပြောပါတယ်ခင်ဗျာအဲ့ဒါကြောင့်အခုမှအဝေးမတက်ရလို့ဖမ်းတယ်လို့လည်းဆိုပါတယ်ဒါကာတွန်းသမားတွေအဘော်ဖြစ်ပါနောက်စာနဲ့ရေးပြီးဆွေးနွေးတဲ့သောတာရှင်တွေရဲ့အမြင်မှာနှမျိုးတွေ့ရပါတယ်အဲ့ဒီသောတာရှင်တွေရဲ့မတူတဲ့အမြင်နှမျိုးကိုကျွန်တော်အကျဉ်းပြီးအစဉ်ခံပြရတယ်ခင်ဗျာပြီးတော့မှကျွန်တော် panelဖွဲ့မေးပြစီသောရရှင်တူဖြစ်တဲ့ကိုဦးကဘာရေးလဲဆိုတော့တောကျူတောင်ကြားမီဒီယာတွေတောင်းအလှမ်းမမီတဲ့နေရာတွေကိုတကယ်အရောက်သွားနေရတာကအောက်ခြေမှာရှိနေတဲ့တိုင်ရင်းတပ်ဖွဲ့တွေပါဒါပေမဲ့စစ်တပ်မှာကမူလတပ်ဝန်ကလွှဲရင်ဘာမှလုပ်ခွင့်မရှိပါဘူးဆိုလိုတာကဒီစစ်မှောင်ကိုကိစ္စမျိုးတခြားမှောင်ကိုကိစ္စမျိုးတွေနဲ့ KNU တဆွေတမွေဖြစ်ခဲ့တဲ့ခေတ်ရှိခဲ့ဖူးသလိုနဝတညဉ့်ဉန်းရေးကာလမှာလည်းအများကြီးပါပဲဆံမြောက်ကပြင်းလုံးယဒနာမြေဆိုရင် KIA တမဟာ၄လုတ်ကင်စားတော့လို့ဝါတော့မှနဝတလက်ထက်ရောက်ရတာပါစစ်ကြောင်းထိုးတဲ့တိုင်းရင်းတပ်ဖွဲ့တွေအဖို့မူလတောင်ဝန်နဲ့မဆိုင်ရင်မဆိုင်သလိုနေခဲ့ကြရတော့လူမသိသူမသိဖြစ်ခဲ့ကြရတာပေါ့အခုမှထပ်လုတ်တဲ့အလုပ်တွေတော့မဟုတ်ပါဘူးနောက်တစ်ပိုက်ကဘာဆဲရေးလဲဆိုတော့ညဉ့်ဉန်းရေးစပွဲပိုင်းမှာလုံလို့မရတဲ့အပြည့်ယူဒါဆိုလိုတဲ့ဘာလက်နက်ကင်အင်းအစုတွေနဲ့စူရနဲ့ညဉ့်ညဉ့်ရင်မှစပွဲမှာလုံးလုံးမရတဲ့အပိယူအိန္ဒိယနိုင်ငံရဲ့ပွဲလန်းနှုံဖြာခင်းခြင်းနဲ့မြေခွေးစိတ်ဒါအိန္ဒိယနိုင်ငံတွေအဲ့ဒီနှစ်ခုရဲ့စုံမှတ်ဖြစ်ပါတယ်တဲ့ဒီလိုသစ်တော်တွေပြုံတိရထုတ်ရတာဟာတိုင်းပြည်တရားစဏ္ဍာနဲ့ပတ်သက်လို့ခရိုနီတွေကိုကြီးလက်ညှိုးထိုးခြင်းနေသူတွေအနေနဲ့အခုလိုစစ်ရဲ့အရသာကိုခံပြီးတိုင်းပြည်ကိုသွေးဆုပ်ယူနေသူတွေလည်းရှိခဲ့မှုရယ်ရှိနေသေးတယ်ဆိုတာကိုသိစေလိုကြောင်းဆွေးနွေးပါတယ်လို့ဆိုထားပါတယ်ဒီပုဂ္ဂိုလ်ကစစ်တပ်တို့ခရိုနီတွေကိုအပြစ်မတင်ဘူးဒီပြပကမသမာတဲ့စိတ်တန်းနဲ့လောက်တာရဲ့လက်နက်ကင်အင်အားစုတွေကဒီကိစ္စမှာပွင့်လန်းအမျက်ယူပြီးတော့လုပ်နေရဆိုတာသူရဲ့အဓိက point ဖြစ်ပါတယ်။နောက်သူနဲ့ဆက်ညီပြီးဆွေးနွေးထားတဲ့သောရရှင်စာတစ်ခုကတော့မောင်နေဟင်းဆိုတဲ့ပုဂ္ဂိုလ်ပါအင်္ဂလိပ်လိုရေးထားပါတယ်သူကွန်ပျူတာကဗမာလိုတိုက်ပြဲလို့မရလို့ပါတဲ့ကျွန်တော်ဘာသာပြန်ပေးပါဆိုတော့သူအဓိကရေးထားတာကတော့သူကဥနေဝင်းကိုကျေးဇူးတင်ပါတယ်တဲ့ဥနေဝင်းလက်ထက်မှာတိုင်းပြည်ရဲ့တပြန်တဘာဝဇယံဇာရကိုပြုံးတိအောင်မလုပ်ခဲ့ဘူးခြားစားလက်ပိလက်ယူမှုတွေခြားစားပျက်စီးမှုတွေကလည်း minimum ပဲဒါအနည်းဆုံးအဆင့်ဖြစ်အောင်ပဲသူထိန်းထားနိုင်ခဲ့တယ်။နောက်ပြီးတော့ဒီတဘာဝဇယံဇာရကိုပြုံးတိအောင်လုပ်ခွင့်လည်းမပေးခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့ဥသန်းရွှေကိုနာမည်ဖော်ရေးပါတယ်ဥသန်းရွှေလက်ထက်မှာကြာတော့တိုင်းပြည်ရဲ့ဇယံဇာရတွေအများစုကိုတရုတ်ပြည်ကိုရောင်းစားတယ်။သူ့အနေနဲ့လည်းတရုတ်ရဲ့ influence ပေါ်လေဩဇာလွှမ်းမိုးခံအဖြစ်တိုင်းပြည်လည်းပဲကြာရောက်ခဲ့ရတယ်ဆိုတော့ဆိုပါတယ်။အဆိုးဆုံးဥတန်းရွှေလက်ထက်မှာလုခတ်တာကတော့စစ်တပ်ကိုစီးပွားရေးလုပိုင်ခွင့်ပေးလိုက်ခြင်းပဲဖြစ်ပါတယ်တဲ့အင်္ဂလိပ်လိုရေးထားပါတယ် It's a huge mistake တဲ့ဒါတိတ်ကြီးမာတဲ့အမှားပါပဲတဲ့ ဆိုတော့စစ်တပ်ဟာဘယ်လောက်လောဘကြီးလဲဆိုရင်အခု land disputes လက်သမားတွေနဲ့မြေယာပဋိပက္ခဖြစ်တဲ့ကိစ္စတွေကိုပဲကြည်ပါလို့ဆိုထားပါတယ်။နောက်ပြီးတော့သူကရေးထားတယ်။အောက်ဆုံးမှာထိုင်းသားအဖွဲ့တို့ကသူကအပြစ်မတင်ပါဘူးတဲ့။သူတို့ရဲ့ရည်တည်ရေးအတွက်စီးပွားရေးလောက်ရတာပါလို့သူကဆိုထားပါတယ်။ဆိုတော့ဒီသောရရှင်နှူးရဲ့အဘော်ကိုကြည်ပြီးတော့ကျွန်တော်အခြေခံပြီးဆွေးနွေးကြည့်မယ်ဆိုရင်လည်းကောက်မယ်ထင်ပါတယ်။ပင်နယ်ရဲကပထမဆုံးတူဖြစ်တဲ့ကချင်ဒေသခံတူဖြစ်တဲ့ဒေါ်ပေါကြာကိုကျွန်တော်ပထမဆုံးမေးလိုပါတယ်။ဒေါ်ပေါကြာဘယ်လိုသဘောပါလဲခင်ဗျာ။
ကဲပါအမတို့တစ်ချင်ပြင်းနေမှာအဲတဲ့ပြန်စားရပစ္စည်းတွေလုံးပေါက်ခဲ့ပါလေကျွန်တော်ပေါ်ဝင်ပြင်းနေအမတန်ရပေါက်ခဲ့တာစစ်ပင်းနေတော်ရည်နဲ့ပတ်သက်ပြီးတော့စိတ်ဆုံးတယ်အမေဒီစိတ်မှာဘာမှကိုမရှိတော့ဘူးပါလူခင်းနေတော့ညောင်းတော့သွားကြရဒီစစ်ပင်းထုတ်လို့တယ်ပြန်စားရီထုတ်လို့ခဲ့တယ်ဒီကံစားတာရေထုတ်လို့ချင်းကြောင့်လဲတဘာဝပဝန်းကျင်နေတက်ကြီးတယ်စစ်ပင်နေတက်ကြီးသွားတယ်ပြီးတော့ဒီကျွန်းတို့ကျွန်းနဲ့အဖိုးတန်ကျွန်းနေလဲကျမတို့ကချင်ပြည်နယ်မှာမြောက်များစွာဖောက်ပါတယ်ဒီကျွန်းတွေကိုလွန်ခဲ့တဲ့နှစ်ပေါင်းမြောက်များစွာခဲကနေအဲလုသွားတာအစိုးရစစ်တပ်ကြီးများဆုံးပါတာပါအစိုးရစစ်တပ်အစိုးရဌာနဆိုင်ရာတွေများစွာပါပြီးတော့လုဆောင်ခဲ့တာကြီးပါအဲ land ကိုတရားရီတို့လို့ရှင်လဲဒါဘဒုဥစ္စာလဲဆိုရင်အဲဌာနဆရာတို့ရဲ့စစ်တပ်ကလူကြီးဆိုရင်ချက်ချင်းတင်လာရလုပ်ပါတယ်ဒီလိုနဲ့တရုတ်ပြည်ကိုပို့နေတာတိမြင့်တော့မတတ်ဘူးသိနေရပါတယ်ကာချီကာရီမြောက်များပါနဲ့ဒီတရုတ်ပြည်ကိုဒူးရပေါ့ဝင်နေတယ်စကင်ဒီနေတီမကပါဘူးစကိုင်းတိုင်းတို့ပါ
တယ်ဟုတ်ကဲ့ဟုတ်ကဲ့ဆိုအခုမှဘာကြောင့်ကောက်ကောက်ငင်ကအေးယူတယ်ထင်ပါလဲတော့ပေါ့ကြာစားရုံကဘာကြောင့်မတားခဲ့ရတာလဲသူတို့ကအခုကျတော့ဘာကြောင့်တားလာလဲကုံတော့မှပဲထလုတ်သွားလာပြီတော့
အခုမှဘယ်လိုတားလဲဆိုတော့ကုံလဲကုံတော့ပြီကုံလဲကုံနဲ့ပြီးတော့လဲအခုလိုဟိုဟာသူတို့ရဲ့လောက်ရက်တီကိုဟိုဖုံးရှင်တဲ့ခါကျတော့ဆောင်းလေးကိုသူတို့ကဘန်းပြပြီးတော့
လောက်ရက်တီ
ဘောလောက်ပဲလို
့ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျေးဇူးတင်ပါတယ်တော့ကြာတော့ကြာတော်တဲ့ရောက်နေတယ်ထင်ပါတယ်အဲ့ဒါကြောင့်တယ်လီဖုန်းလိုင်းကသိပ်ပြီးတော့ကြီးကြီးလင်းလင်းမရှိတတ်ပါဘူးဟုတ်ကဲ့
ဟုတ်ကဲ့တော့ဆက်ပြပါဦး
ဟုတ်ကဲ့ပါတော့ဘောကြောင့်ကျေးဇူးတင်ပါတယ်အခုပြောဆိုနေပါဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာအခုစီသူအောင်မြင်ပဲလို့သဘောပါလားခင်ဗျာသတင်းသမားတူမျက်စိကြီးနားကြီးတိုင်းပြည်ကိုဝေဖန်သုံးသပ်တဲ့ဆောင်းပါးတွေအများကြီးနေတဲ့ပုံကိုဖြစ်ပါတယ်ဘယ်လိုသဘောပါလဲဒီကိစ္စကိုဆက်စီသုံးမြန်အ
ဲတို့ကျွန်တော်တို့တိုင်းပြည်ကဖြစ်တယ်ခိုင်နေချင်းနိုင်ငံတွေကိုဒီထုတ်နေတဲ့ကိစ္စပေါ့နော်အစိုးရရှိမယ်လက်နက်ကန်တိုင်းသားတွေရှိမယ်အဲကျွန်တော်စာထဲမှာဖတ်ရတာရှိတယ်ကျွန်တော်ကိုယ်တိုင်မျက်စိနဲ့စပြီးတော့မြင်ရတာကတော့1985ကနေစတယ်ကျွန်တော်တော်ရဲမှာ1985နဲ့1995အထိကို10နှစ်ကျွန်တော်တော်ခုခဲ့တယ်တော်ခုခဲ့တဲ့ခါကျတော့ဟိုဘက်မှာဦးဆုံးကျွန်တော်မြင်တာကတော့1985မှာ KNU နဲ့မြန်မာထိုင်းဘက်ကိုအဲ့ဒါတွေ့မှန်ကိုရေအဲ့ဒီ KNU တပ်ဖွဲ့ကနေပြီးတော့မှဟိုဘက်ကိုထုတ်တာပေါ့နော်ထုတ်တဲ့ခါကျတော့အဲ့ဒီမှာကျွန်တော်မေးဘူးရယ်အရန်ကြီးကိုအဲ့ဒီချိန်တော့ဆိုဟိုကြီးကျယ်တဲ့ဖြစ်ဒီပါလေဟိုဘက်ထိုင်းဘက်ကိုဟိုဟိုဥတာပေါ့နော်ထုတ်နေကြတယ်ထုတ်နေတော့ဒီကွင်းနေဆိုလဲအကြီးကြီးပဲဒါ1985ကျစ်စငါအရန်စိုးရည်အကျွန်တော်မေးတယ်အကျွန်တော်တိုင်းပြည်ပြန်စားတာဒီဘာဖြစ်လို့ဘက်ကိုဒီလိုပို့နေပါညာဆိုဟာတော်လိုင်းရအရေးကြီးတယ်တဲ့အဲ့တော့ဒီဒီဗမာဆိုးရွားကိုတိုက်ဖို့ဒီတော်လိုင်းရအတွက်ကိုဒီဖစ်ဆိုးစားပေါ့နော်ရောက်မှုလို့လေဒါပေမဲ့ဒီဖစ်တွေကနောက်သိမကြခင်ပြန်ပေါက်မှာပဲစိတ်ပြပူစရာမလိုပါဘူးဗာညာဆိုအဲ့ဒါကျွန်တော်တွေ့ခဲ့တယ်အဲ့ပြီးတော့မှနောက်ကျွန်တော်နောက်ဆုံးကချင်ပြည်နယ်ထဲမှာကျွန်တော်နေခဲ့တယ်နေခဲ့တဲ့ခါကျတော့ကချင်ပြည်နယ်ထဲမှာပြုတ်ပြီးဘက်ကိုစစ်ခိုးထုတ်တဲ့ကိစ္စမှာကျတော့အဲ့ထက်ကိုအများကြီးပို့ပြီးတော့ဆိုးသွားပြီစစ်တွေအလုံးကြီးနဲ့အဲ့ဒါထုတ်တာတွေပါတယ်အကုန်လုံးပြုတ်ပြီးဘက်ဒီမှာလဲကျွန်တော်မြင်ရတယ်ဆိုတော့အဲ့ဒီလုံကစပြီးတော့နောက်ပိုင်းဒီအစိုးရဘက်ကလည်းဟိုငင်းငင်းကြီးကိုဟိုအမိပြုတ်ပြီးတော့မှသူတို့ဘက်ကလည်းစစ်တွေခိုးထုတ်တာတွေအများကြီးပဲဆိုတော့နှစ်ဖက်စလုံးကကျွန်တော်အဲ့ဒီလုံကနားလေလိုက်တာကတော့အတော်ရအဖွဲ့ကြီးကလည်းသူရက်တည်ရေးအတွက်သူပူချိုးအတွက်အဲ့လိုမျိုးတွေတော်လိုင်းရေးအတွက်တချို့ကတော့ပြောတာပေါ့နော်အဲ့ဒီစစ်တွေကိုအကြီးကျယ်ထုတ်နေကြတယ်လို့မျိုးဒီဘက်ကအစိုးရဘက်ကလည်းအဲ့လိုပဲတိုင်းပြည်ကတဘာတော်စားတာဘယ်လိုဒီပြည့်စည်သွားမလဲ။ဘာညာဆိုတဲ့ဟာကိုနားလည်ဖို့မရဘူး။အရင်စိတ်ဆိုးရတာ။အဲ့တော့တို့တွေကလက်ပေးလက်ယူလောက်တာတွေလည်းရှိတယ်။ကိုယ်တိုင်ထုတ်တာတွေလည်းရှိတယ်။ဟိုပြောမယ်ဆိုရင်ကျွန်တော်တိကျပြီးတော့ဆိုရင်ဘုရုံမကြီးမောင်အေးတို့ဘာလို့ကအစပါတယ်။ဆိုတော့အဲ့ဒီနည်းနဲ့စစ်တွေအကြီးကျယ်ခိုးထုတ်ကြတဲ့ခါကျတော့တိုင်းပြည်ကခေါင်းမိုးတွေပေါက်ဟိုကနရောလို့ပေါ့နော်တော်တော်လေးကိုစစ်တန်စားတဲ့ပြုံးကြီးပြီးတော့မှရာဒီဥရုပြည့်ရင်းတဲ့အခြေအနေထိတောင်ရောက်သွားတယ်။ကိုယ်တော်ဦးကျော်စံသာမေးတဲ့ဟာကိုဖြေရမယ်ဆိုရင်ဟုတ်ပြီဒါတွေမသိဘူးလားအခုမှဘာလို့လောက်တာလဲဆိုတဲ့ဥစ္စာတော့မှန်တယ်ကျွန်တော်တို့ဟိုပြောပြရအများကြီးပဲတကယ်တော့ဟိုသ စ်တွေဟိုထွက်သွားတဲ့ဟာကနေ့တိုင်းနေ့တိုင်းထွက်တယ်။ဒါမျိုးစစ်တပ်ကမသိဘူးလားတမတော်ကမသိဘူးလားအစိုးရမသိဘူးလားဆိုတော့ဘယ်မသိပဲနေမလဲ။ report ရှိတယ်၊ report အထောက်အထားရှိတယ်။ဒီမှာတရုတ်ပြည်ဆိုရင်လည်းတရုတ်ပြည်ဘက်ကိုသွားကြည့်လိုက်ရင်လွဲလွယ်လေးကျွန်တော်တို့လည်းသွားလို့ရတယ်။အဲ့မှာသွားကြည့်လိုက်တဲ့စစ်တွေအများကြီးထုတ်နေကြတယ်။အဲဆိုတဲ့အခါကျတော့အခုမှစလုပ်ရဆိုတဲ့ဥစ္စာကကျွန်တော်တို့ကိုယ်ရင်သုံးသပ်တာရောတခြားလူတွေသုံးသပ်တာတွေရောရှိတယ်။အဲ့ဒါဘာလဲဆိုတော့ဒီပုံကြားရှင်းနဲ့ interview ပေါ့နော်ဒီပြုတ်ဒီကိုလည်းပါဒီရဲ့ global time ကနေပေါ်ပြပြီးတဲ့နောက်မှာမှလုံလာတယ်လို့ကျွန်တော်ထင်တယ်။အဲ့ဒါလည်းအဆက်ဆက်ရှိတယ်လို့ကျွန်တော်ထင်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးပါတယ်။ဟုတ်ပါတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီဘက်မှာကချင်းမြစ်ကြီးနားဝိုင်းမော်ဘက်မှာကိုတရုတ်စစ်ကားကြီးအများကြီးနဲ့တင်နေတာကျွန်တော်လည်းပဲ1990မတိုင်ခင်လေးတည်းကျွန်တော်မြင်ခဲ့ဥပါတယ်ဗျာ90ပတ်ဝန်းကျင်မှာ။ဟုတ်ကဲ့နောက်ဆုံးမိကျင်တဲ့ panelist ကတော့ဥလှဆွေဖြစ်ပါတယ်။ဥလှဆွေကသမ္မန်လူမဟုတ်ပါဘူးနော်။ဥလှဆွေဟာမြန်မာနိုင်ငံရဲ့သယံဇာတ်ကိုခွဲဝေသုံးဆွဲတဲ့နေရာမှာကြီးကြပ်ကူကဲဖို့ပြည်သူဆန္ဒအရတင်မြှောက်ထားတဲ့သွတ်တော်92ဖြစ်ပါတယ်ဥလှဆွေ။ဘယ်လိုသဘောပါလဲဒီကိစ္စကိုဘာလို့ကြားမလဲဥလှဆွေ
။ဒါတော့သူတို့ KIA ကလက်မှတ်ပေးပြီးတော့မောက်ကိုထုတ်တာပဲလေ။အဲ့ဒီပါမင်းလည်းမိတာပဲ။အဲ့တော့ KIA ကထုတ်တာကိုစစ်တပ်ကထုတ်ပါတယ်လို့ပြောတာကတော့နည်းနည်းလေးတော့မဟုတ်အများကြီးလွဲနေတာပေါ့
ဘသူကစစ်တပ်ကဆွေစစ်တပ်ကထုတ်တယ်လို့စစ်တပ်ကထုတ်တယ်လို့ဘသူပြောတာလဲ
ကျွန်တော်လည်းသိဘူးလေ
စစ်တပ်ကထုတ်တာရောခင်ဗျာစစ်တပ်ကထုတ်တယ်လို့ဘသူပြောတယ်လဲအခု KIA ကထုတ်တယ် KIA ကိုလက်မှတ်နဲ့ထုတ်တယ်လို့ပြောပါတယ်စစ်တပ်ကဟုတ်ကဲ့စစ်တပ်ကထုတ်တာကမရှိဘူးလားဤတော့အဲ့ဒီကိစ္စကိုစစ်တပ်ကထုတ်တယ်လို့မပြောကြပါဘူ
းကတူတော့မတူဘူးဗျခုနကကိုစီတောင်းပြီးပြောလို့ဘူးသူဦးကြီးမောင်ကြီးထုတ်တယ်ဆိုတော့ကျွန်တော်ကတော့မဟုတ်ဘူးလို့ထင်တာပဲအဲကျွန်တော်တွေ့တော့ကတော့အခုတွေ့နေတာကတော့ KIA ကထုတ်တာပဲလေ KIA ကပါမစ်ပေးပြီးတော့တရုတ်ဒီလာထုတ်တာပဲဒါ KIA ကပတ်သက်ရမှာပေါ့တက်ကတော့ဘယ်လိုပါဝင်ပတ်သက်မလဲတက်ကဝင်ဖမ်းတာပဲဒါပေမဲ့ခုမှလာဖမ်းတာတော့မဟုတ်ဘူးဗျခဏခဏဂရီဂရီဖမ်းနေတာပဲဂရီဂရီလည်းတွေ့နေတာပဲဂျန်နယ်ရဲမှလည်းတွေ့တယ်ဟလာသတိရရဲမှတွေ့တယ်အိုးတီဗီမိတာနဲ့နည်းနည်းမိတာပဲဒီဒီချီကတော့အချီနည်းနည်းကြီးလို့အကော်ပိုရိတ်နဲ့ရှင်းတော့ပါမကြမကြဖမ်းနေတယ်ဟိုးလာချိုးဘက်မှာလည်းဖမ်းတာတွေ့တယ်ကျွန်တော်တွေ့တယ်အမြဲတမ်းဖမ်းနေတယ်တစ်ကိုတန်နေပေါင်းများတော့ဖမ်းနေတယ်အခုကတော့နည်းနည်းအချီကြီးတာပေါ့ဗျာကျွန်တော်တော့ဒီလိုတွေ့ပါတယ်ဟုတ်ကဲ့
အရင်တုန်းကအဲ့တော့အာနာပိုင်းနေနဲ့သဘောတူပြီးတော့ထုတ်ခွင့်ပေးထားတာကမဟုတ်ဘူးလားခင်ဗျာအစားတော့ကကျွန်တော်တွေ့ခဲ့တော့ကတော့အဲ့လိုပဲငိမ့်အဖွဲနာမည်တော့ကျွန်တော်မပြောလို့ဘူးအဲ့ဒီအဖွဲတစ်ဖွဲကကိုနာမည်တက်ပြီးတော့သူတို့နာမည်နဲ့ထုတ်နေကြတာဝိုင်းမော်ဘက်ကတည်တင်ကားကြီးအများကြီးပဲကိုယ်တိုင်မြင်ခဲ့ရတာ
ငိမ့်ကြရင်ကာလာလုံးကတော့အဲ့လိုမျိုးပေးထားတာရှိတယ်အဲဒီကြရင်ကာလာလုံးကပေးထားတဲ့အတိုင်းအခုချိန်မှာဒါဘယ်သူမှပေးတယ်လို့ကျွန်တော်မထင်ဘူးဒီချိန်မှာတော့ရထုတ်ပြီးတော့ရတဲ့ပတ်စံနဲ့လက်ထဲဝယ်ကြမှာပဲလေဒါပေမဲ့ကျွန်တော
်အဲ့လိုမြင်ပါတယ်ဟုတ်ဆိုရကျွန်တော်နောက်တစ်ခုမြင်ပါသေးတယ်အဲ့ဒီခရိုနီပေါ့ဗျာမြန်မာနိုင်ငံကအဲ့ဒီကချင်းပြည်နယ်ဘက်မှာတစ်တော်ကြီးတို့ခုတ်ထွင်ရာဒီတစ်ခုတ်ပြီးတော့ရန်စာကွင်းခွင့်ပြုထားတဲ့လူတယောက်နာမည်မပြောပြရစင်နဲ့အဲ့ဒီပုဂ္ဂိုလ်ကြီးရှိရတယ်ကျွန်တော်ဒီမှာရောက်လာတော့က KIA ကဘိုချုပ်ဂွမ်မော်ကိုတိုင်ကသူကသူကဒီလူစီကဒီသတိစီကအခွန်ကောက်တယ်ပါညာပြောပါတယ်အဲ့ဒီသတိကိုခွင့်ပြုတာကတော့အာဏာပိုင်တွေထင်ပါတယ်အဲ့ကိစ္စရောလွတ်တော်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့ဘာမှပြောစရာမရှိဘူးလားခင်ဗျာ
ကျွန်တော်အဲ့ကိစ္စကိုမသိဘူးဗျအဲ့ဒီတစ်ပါမစ်ချပေးတာလွတ်တော်ကချပေးတာမဟုတ်လို့ကျွန်တော်မသိပါဘူ
းအော်လွတ်တော်ဆိုတာအစိုးရကိုကြီးကြားမှာမဟုတ်ဘူးလားလွတ်တော်ကချပေးမှလားအာဏာပိုင်တွေချပေးတာကိုမပြောဘူးလားလွတ်တော်ကကျွန်တော်သိချင်တာလား
ကျွန်တော်တို့အဲ့ဒီကိုချပေးတဲ့အကြောင်းကိုလွတ်တော်ကမှတင်ပြတာမရှိပါဘူးဗျဟုတ်
ဆိုတော့မဆုံးလောင်းဘူးပေါ့ခင်ဗျားတို့အဲ့ကြောင့်ဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီမှာစစ်ပါပစ်တွေအခုချိန်မှာပြီးတယ်လို့တော့ကျွန်တော်မကြားမိဘူးဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ပြန်လာပါမယ်ခင်ဗျားဦးပါဝင်ဆွနစ်ရဲသွားရချင်းတော့ကျွန်တော်ပြန်ခေါ်ပါမယ်ပြီးတော့မှကျွန်တော်ဆရာစီတော်မြင့်လည်းကျွန်တော်ပြန်ပေးပါမယ်အာပထမဆုံးပုဂ္ဂိုလ်တူကဦးမြင့်ကိုကိုဖြစ်ပါတယ်ကျွန်တော်တို့ကလူသစ်တွေအများကြီးပါဝင်လို့အထူးကျေးဇူးတင်ပါတယ်ဒီနေ့ဆွနစ်ရဲထဲမှာဦးမြင့်ကိုကိုဆွနစ်နိုင်ပါတယ်ခင်ဗျား
ကျွန်တော်ကတော့ဒီသဘောဆွနစ်တင်ပါလေ
ဟုတ်ကဲ့ဖြစ်စီပါ
အခုမြန်မာနိုင်ငံကမြန်မာနိုင်ငံသားတွေအားဟိုလူမျိုးစွဲဘာသာစွဲတွေတခြားပင်နဲ့ပြည်ပနိုင်ငံတွေကိုထွက်ကြည့်ဖို့လိုပြီလို့ထင်ပါတယ်ကျွန်တော်နိုင်ငံရဲ့တရားကြပြတွေအားဒီလူမျိုးနဲ့မြန်မာနိုင်ငံတွေကိုရောက်သွားကြတာအလန့်စင်ကောင်းကြရကောင်းပါလေကျွန်တော်နိုင်ငံရဲ့တရားကြပြတွေအားကျွန်တော်တိုင်းသားလူမျိုးတွေရဲ့အမွေပစ္စည်းပဲဖြစ်ပါလေ။ကျွန်တော်တို့တာဇင်တက်ကိုလေအမွေပေးဖို့လိုပါလေ။အခုနားတောင်ကြည့်ရင်ကျွန်တော်ဆိုတဲ့မှာစိတ်မကောင်းဖြစ်ပြီ
ကျွန်တော်တို့လူမျိုးတွေကဘာကြောင့်ဒီလိုဖြစ်တယ်လဲလို့ကျွန်တော်စဉ်းစားကြည့်တော့ဒီအင်ဂျင်နီယာနဲ့ကျန်းပြည်နယ်မြောက်ပိုင်းနေမှာကျွန်တော်တို့မငြိမ်းချမ်းတာကအပြုပြီးတော့ဒိုင်းနာရီစားမစားတင်ဖို့ခက်ခဲရှိကြတယ်စီးပွားရေးနောက်ကျကြတယ်အဲဒါကြောင့်ဟောလုံရင်းနဲ့ကျွန်တော်မြင်လာတော့ဒီပနိုင်ငံကမြန်မာနိုင်ငံကနေပြန်သာတာတွေကိုလွယ်လွယ်ကိုယူလို့ရနေတယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်နိုင်ငံအတွက်တကယ်ဝှေ့ချစိတ်ရှိကြမယ်ကျွန်တော်တိုင်းရင်းသားတွေညီညွတ်ဖို့လိုပါတယ်ပြီးရင်ဒီပနိုင်ငံကနေပြီးတော့အလူတရားကြတဲ့အလွယ်တွေကိုယူသွားလို့မရအောင်အားလုံးကအတူတရားရှိရှိနဲ့ဝိုင်းထွက်ကြဖို့လိုပါတယ်တရားကိုတရားအပြည့်ပြောနေတဲ့အချိန်ကျွန်တော်တန်းပြီးရှိကောင်းအောင်ပါလို့မလဲဆိုတာတွေးဖို့အချိန်ရောက်နေပြီလို့ကျွန်တော်တော့ဆွေးနွေးကြပါတယ
်ဟုတ်ကဲ့ဦးမြင့်ကိုကျွန်တော်ရဲ့ဥတီကြကလည်းအဓိကဒါပဲဖြစ်ပါခင်ဗျာအာကျွန်တော်ဒီဦးမြင့်ကိုဆွေးနွေးရပြီးတော့နောက်သောရရှင်တယောက်ကိုမဖိခေါ်ခင်မှာဦးစီတူအောင်မြင့်ကိုပြန်လဲမိကျင်ပါတယ်ဆိုတော့ဦးလှဆွေဆွေးနွေးရကိစ္စဘယ်လိုသဘောပါလဲခင်ဗျာ
အဲဦးလှဆွေကဟိုအရှိဟိုကျွန်တော်ကအခုဒီဦးကျော်စံသာတင်တဲ့အကြောင်းအရာနဲ့ပတ်သက်ရင်အပိုင်းနှစ်ပိုင်းရှိတယ်လို့ထင်ပါတယ်အပိုင်းနှစ်ပိုင်းဆိုတာကဟိုရှေ့ပိုင်းမှာကျွန်တော်တို့တစ်တော်ပြုံးပြီးတဲ့အထိဖြစ်သွားတဲ့အပိုင်းတစ်ပိုင်းရယ်အခုနောက်ဆုံးပေါ့နော်နောက်ဆုံးလောလောဆယ်ဖြစ်တဲ့ပြဿနာနှစ်ပိုင်းရှိတယ်နဲ့တူပါတယ
်
ကြည့်ရတာရှေ့ပိုင်းမှာဖြစ်တဲ့ကိစ္စတွေကဦးလှစီဘာမှသိပုံနဲ့မရပါဘူးဟိုမြောက်ပိုင်းမှာခုနကတော့ကချင်ပြည်နယ်မှာဖြစ်တဲ့ပြဿနာဆိုရင်ကျွန်တော်ကတော့ဒါလက်ရှိနဲ့လည်းတွေ့တယ်ဒီမူလနဲ့ဒါပါဝင်ပတ်သက်ကြုံခဲ့ရဘူးတဲ့ခါကျတော့ကျွန်တော်တိကျပြောလို့ရတယ်အဲ့ဒါဘာလဲဆိုတော့ရင်းနှီးရပြီးတဲ့နောက်မှာဒီလက်နက်ကိုင်တပ်ဖွဲ့တွေကအစ်စ်တွေအကြီးကြီးထုတ်တယ်ထုတ်တဲ့အခါကျတော့ပြုတ်ပြရလဲဝေတာပေါ့အဲ့တော့အဲ့လိုလုံးနေရင်လည်းနောက်ပိုင်းမှာဒုတိယတစ်ဆင့်မှာဘာဖြစ်လာလဲဆိုတော့ဒီသခိုင်းတိုင်းတို့ဘာတို့ကနေပြီးတော့မှအစိုးရနေမီတွေကနေခုနကတော့ဦးကျော်စံသာပြောတဲ့ဟိုတခေးတွေထုတ်ခွင့်ရတာဒီတက်ကထုတ်ခွင့်ရတာဒီအဲ့ဒါတွေကထုတ်ပြီးတော့ဒီငင်းငယ်နေမီတွေကနေပြီးတော့ဖြတ်ပြီးတော့ပဲအကုန်လုံးဟိုဘက်ထိကိုဝင်သွားတယ်ဒါလည်းမကဘူးဒီဘက်ကမူဆယ်ဘက်ကလည်းသွားတာတွေအများကြီးရှိတယ်ဆိုတဲ့အခါကျတော့အဲ့ဒီချိန်တော့နှစ်ဖက်စလုံးထုတ်တာလက်နက်ကင်တပ်ဖွဲ့တွေလည်းထုတ်တယ်ဒီအစိုးရစစ်တပ်လည်းထုတ်တယ်ခရိုနီတွေလည်းအကုန်လုံးထုတ်တယ်အဲ့ဒါပေမဲ့ခုနကလောလောဆယ်ဖြစ်သွားတဲ့ပြဿနာမှာကြားတဲ့ခါကျတော့ဒါစစ်တပ်ကထုတ်တာမဟုတ်ဘူးဒါပေမဲ့တခုရှိတာကအဲ့ဒီနယ်မြေမှာခုနကနောက်ဆုံးပြဿနာမှာဆိုရင်အစိုးရက KIA ကိုဆွတ်ဆွဲထားတယ်ဒါပေမဲ့ KIA ကိုဆွတ်ဆွဲထားပြီးမှအဲ့မှာ KIA တခုလည်းမဟုတ်ဘူးအဲ့မှာဘယ်သူလဲကြည့်လဲဆိုတော့ကချင်အထူးဒေသတည်းစစ်ကုန်တေးနယ်မြေလည်းရှိတယ်အဲ့ဒီနယ်မြေကလည်းတစ်တည်းအများကြီးထုတ်တယ်ထုတ်နေတဲ့ခါကျတော့ဟိုခုနကကျွန်တော်ဟိုကိစ္စကိုပြန်ပြီးတော့ပြောရမယ်ဆိုရင်အစိုးရကစစ်တပ်ကဒီဟာတွေကိုကောင်းကောင်းသိတယ်အဲဒါပေမဲ့ဟိုဖမ်းရင်လည်းအချိန်မီဖမ်းလို့ရတယ်ဘာလို့တချို့နေရာတွေမှာဆိုရင်ဘလို့မှထွက်ပေါက်ရှိတာမဟုတ်ဘူးအခုဆိုရင်ဖမ်းလိုက်တဲ့ကိစ္စမှာဆိုရင်စစ်တင်ကားကအလုံးပေါင်းစီး900နီးပါးလောက်ရှိတယ်ဒါပေမဲ့တရုတ်ကဖမ်းမိတာလူ100လောက်ပဲရှိတယ်တော်တော်များများထွက်ပြေးပြီးတော့မှဆုံးမြောက်သွားတယ်လို့ကျွန်တော်တို့ဟိုယူဆလို့ရတယ်အဲဒီတော့ကိုယ်ကဦးကျော်စံကပြောတာအမှန်ပါပဲအခုမှသွားဖမ်းတာဘာအဖြစ်ပြန်လဲပေါ့နော
်
ဒါကိုပဲကျွန်တော်တို့ဟိုစဉ်းစားဆွေးနွေးဖို့လိုပါတာ
ဟုတ်ကဲ့ပါခင်ဗျာတော်ပေါက်ကြအချိန်နေကောင်းပြီချင်းပါတယ်တယ်လီဖုန်းလိုင်းတော်ပေါက်ကြလည်းဆွေးနွေးပါဦးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ကဲ့ပါအခုဟိုနိပောင်းများစွာဖတ်လုံနေတဲ့ကိစ္စခဏလွတ်တော်ကိုလည်းပြောတဲ့ကိစ္စပေါ့နော
်
ကျမတို့ဒီအစိုးရကနေတက်လာမှသာလင်ဒီဟိုအာ KIA တို့တခြားနေခြားဆောင်တို့အဲ့ကိုဖြတ်တော်ရတာပါအစိုးရကပတ်သေးလိုက်တော့ဟိုဘက်ကိုရောက်တဲ့ခါကျသူတို့တချို့တွေကတော့အဖုံဒီချက်ခတွေခွန်ကောက်တယ်လို့ကြားပါလေကျမလည်းစုံစမ်းကြည့်တော့ဒါမင်းအဓိကတည်ခံကအစိုးရပါသူတို့လွတ်ပေးသူတို့ခုမပြူဘူးသူတို့မလွတ်ပေးလိုက်ဘူးဆိုရင်ဒီနေရာရောက်လာစရာအကြောင်းရှိပါလားဒီရောက်လာမှသူတို့ဖမ်းတယ်ဆိုတော့ဒါကတော့ဇာစင်းစားစရာသူဖြစ်နေတာပေါ့လေအဲ့တော့ကချင်ပြည်နယ်မှာလည်းဆရာတို့အတိပဲတစ်ပြီးရန်စားတာတွေဘာမှမကြံတော့ပါဘူးအခုခုံခံလေးတမဒီလိုလောက်ပြနေတယ်ဆိုတာသူတို့ရဲ့အဲဒီတသက်လုံးလောက်လာခဲ့ဖုံးထားတဲ့ကိစ္စကိုအဲခုမှလူတိရှင်သာကိုဝါပြီးဆိုရဲအကြောင်းကိုကြားကျင်တဲ့တပောက်နေပါလေဆိုရဲအကြောင်းကိုပေါ့ဖြစ်ပြနေတဲ့ပုံစံမျိုးတွေပေါက်နေပါလေအဲတော့အဓိကအလိုအပ်တာကတော့အစိုးရပါပဲအစိုးရကဆန္ဒဆိုင်ရာအဓိကဒီရေးစစ်တဲ့ဒါရီကခုမှတူပဲနဲ့ဒီနေရာကိုရောက်မှဆရာတော့ရှိပါဦ
းဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဥလှဆွေကိုကျွန်တော်ပြန်အလှည့်ပေးပါမယ်မပေးခင်မှာနောက်ပါဝင်ဆွေးနွေးဖို့စောင့်မယ်သောရရှင်တယောက်ရှိပါတယ်အဲ့ပုဂ္ဂိုလ်ကဥအောင်သိန်းဖြစ်ပါတယ်ခင်ဗျာဥအောင်သိန်းကပဲခူးမျိုးကထင်ပါတယ်ဥအောင်သိန်းကြားပါလားခင်ဗျာ
ကျားပါလေ။
ဟုတ်ကဲ့ဦးအောင်သိန်းရဲ့သဘောထားလည်းကြားချင်ပါတယ်ခင်ဗျာပြောပါ။
ဦးတော်ဆန္ဒဒီကိစ္စကဒီကျပ်မလို့ကမသိဘူးဆိုတော့မဟုတ်ဘူးသိတယ်လားကြားပါပြီ။ဒါပေမဲ့အခုသူတို့နေလို့မရတဲ့အနေအထားရှိတာ။ဒီကျပ်မလို့ကိုဒီအစိုးရအသစ်ဖွဲ့ပြီးတော့ဒီတိုက်ရဲ့အခြေအနေကိုနိုင်ငံရေးသမားတွေရောပြည်သူရောစောင့်ကြည့်နေရတယ်။တော့ဒီလို့ဒီတိတ်တက်တနာမှာဒီတက်မဲ့ကိုဒီခိခိုက်နိုင်တဲ့အနေအထားတွေဟာရှိလာတယ်။ဥပမာလက်ပလောင်းလောင်းကိစ္စကဟဲ့လားအဲ့ဒီကရွာပြီးတဲ့ကတက်မလို့နဲ့ပြည်သူရဲ့ကဒီလူအခုနေတဲ့ကိစ္စတွေကိုရုပ်ရည်ရည်နဲ့ဒီတရုတ်ပြဿနာပတ်သက်လို့နေတဲ့ကိစ္စတွေကိုကြည့်နေရမှာလားဆိုတော့တော့ငိုသားပါပါနဲ့ပြောပါတယ်။နောက်ဒီဟာမဖြစ်ခင်လွန်ခဲ့တဲ့တစ်ပတ်ကအဲ့ဒီမြောက်ပိုင်းမှာဒီမီဒီယာကိုပဲကြည့်ပြန်မှာမီဒီယာဖုန်းနဲ့ပြောတဲ့ခါမှာသူတို့ရဲ့လွန်နောက်ဘက်ပါတောင်းဖို့မှာတဲ့ရုပ်တွေကစစ်တွေကိုဒါကြောင်မဲ့ခုတ်နေရတယ်ကြောင်မဲ့ပြောဆိုတော့ဒါကဒီကျွန်တော်တို့ရေဒီယိုမှာအားလုံးသိပါပဲအဲ့တော့ဒီအခြေအနေကပါလဲဆိုတော့တက်မလို့ကမရှိတဲ့တရုတ်ကြောက်တဲ့ဘုံရုပ်တွေတဲ့တရုတ်မကြောက်တဲ့ဘုံရုပ်တွေကတက်တာပဲဖြစ်လာတယ်လို့ကျွန်တော်ကသုံးသပ်မိတယ်လို့ဒါဆိုတော့ဒီဟာကတက်မလို့ကဘယ်လိုရုံးမလဲဒီကိစ္စကိုတက်မလို့ကသူ့ပြည်ရေးလမ်းကြောင်းမဟုတ်သွားမယ်ဆိုရင်ဒီတက်မလို့ကတိတ်ခါရှိရဲ့ဟုတ်လားတက်မလို့ဖြူဖို့ကြတီလူအားကိုးတဲ့တက်မလို့ဖြူတဲ့သူကရုံးရတော့မယ်အဲ့ဒါဘယ်လိုပဲဖြစ်ဖြစ်ဒီတက်တရားကိုတို့ငွေတဲ့ကဘုရုပ်တွေနဲ့ခုနတီတီကိုတီဆောင်ကပြောသွားတယ်လို့ပဲဘုရုပ်မောင်းနေတာပါမမမဲဒါအားလုံးသိပါတယ်ဒီကိစ္စနိုင်ငံသမားတွေရောဒီဘုရုပ်ကြည့်တယ်လက်မှတ်ပါခုနီးတရားဘယ်လိုမှအောက်ကဒီဂိတ်တွေကမဖမ်းရဘူးလေဖမ်းလာတဲ့သူတို့အလုပ်ကြည့်တယ်တော့ဒီဟာလဲတက်မလို့စခန်းကြီးရှေ့ရပဲဒီတက်တရားပြုတ်ပြဲသွားတာပဲတော့အရှင်နေကဒီလိုလေလို့မရတော့ဘူးဆိုတာကျွန်တော်သိတယ်အဲ့တော့အနေနဲ့လည်းတခုခုရောင်းအောင်လုပ်မယ်အနေထားကိုရောက်လာတယ
်ဟုတ်ကဲ့
အဲတက်မလို့ကိုကြည့်လာတဲ့ကိစ္စတွေဖြစ်လာတယ
်
ဟုတ်ကဲ့ကျွန်တော်တို့ကြည့်လာတက်မလို့ကပြည်သူလူထုယုံကြည်ကိုးစားတဲ့လမ်းကြောင်းမှာပေါ်ရောက်တဲ့တက်မလို့ဖြစ်ဖို့ပဲကျွန်တော်တ
ို့ကဟုတ်ကဲ့
ကိုးစားတယ်အဲ့တော့တက်မလို့ကဒီကိစ္စတွေကိုဟာပါမစ်ဖြစ်စီဖြစ်နိုင်ငံတော်ကာကွယ်မှာဇယံဇာရပြုတ်ပြီးဆိုတဲ့ဟာလေဒီတက်မလို့ကာကွယ်မှာတက်မလို့ပြည်သူရဲ့ဒီဥပဒေကိုလေသာလိုက်နေလူတွေကာကွယ်မှရမှာပြည်သူတွေကသွားကာကွယ်လို့မြင်နေဘူ
းဟုတ်ကဲ့ဥုံသိ
ဆောသောသောဒီရောက်တော့မှအမှအသက်ခံရတယ်လေ
ဟုတ်ကဲ့
ဟုတ်ကဲ့သောဆိုတာက TikTok ကိုတောင်းတဲ့တာဝန်ရှိတဲ့သူတို့ဘာဖြစ်စားသူကလည်းနဲ့ပါတာမဟုတ်ဘူးဒါအင်္ဂလမှားတဲ့ကိစ္စလေ
ဟုတ်ကဲ့ဥုံသိ
အဲ့တော့တမလို့တောင်းရှိတယ်ပြည်သူ
ကဟုတ်ကဲ့ဥုံသိဆွေးနွေးရကောင်းပါတယ်ခင်ဗျာဆိုတော့အခုဥုံသိပြောတဲ့လူတိုင်းသိတယ်ဥုံသိပြောတဲ့အထက်မှာဒါအဲ့ပဲပြောတက်မတော်ကလူလူချင်းညိုလေးစားမှုရလာဖို့အတွက်နောက်ပြီးမီဒီယာကိုတုံ့ပြန်တဲ့အနေနဲ့အဲ့ဒါတွေအကြောင်းလှုပ်ရလာရတယ်ဆိုတော့ဘာပဲပြောပြောတာဟာကြိုးစူရမယ့်ကိစ္စသာဖြစ်ပါတယ်ကြိုးစူရမယ့်ကိစ္စလို့ကျွန်တော်ထင်ပါတယ်ကျွန်တော်ဥလတ်ဆွေကိုပြန်ပြီးဆွေးနွေးဖို့ဆက်ပြေးခြင်းပါတယ်စောစောကပြောတဲ့သတင်းစာဆရာပြောတဲ့လူတိုင်းသိတယ်ခုနဆွေးနွေးဖို့ကလည်းပြည်သူတွေလည်းသိတယ်လူတိုင်းသိတယ်အာဏာပိုင်တွေလက်မှတ်ရမှသာလုပ်တယ်ဆိုတော့ဥလတ်ဆွေလွှတ်တော်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်ကြီးကြောင့်လည်းမသိတာတကယ်မသိတာမှဟုတ်ပါရဲ့လားလို့မေးစရာဖြစ်နေပြီဦးလှဆွေ။ဦးလှဆွေ
။ Hello again ကြားပါလား
။ဦးလှဆွေကြားပါလား။ Hello ဦးလှဆွေဆရာပါသမားထွက်မလာဘူးကိုခေတယ်လီဖုန်းနဲ့ကောက်နေတယ်။ကြောက်ရထားရပါတော့နောက်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တယောက်ကျွန်တော်အလှည့်ပေးခြင်းပါတယ်။အဲ့ဒီပုဂ္ဂိုလ်ကဥကျော်လင်းဖြစ်ပါတယ်ရှင်းနေဥကျော်လင်းဆရာဥကျော်လင်းတမင်းခွဲလောက်အောင်နခလာမရှိဘူး။ Okay နောက်ဆုံးဆိုတော့ကျွန်တော်နောက်ဥတီရက်ထားတယ်ဆိုရင်ဒီကိစ္စကိုဘယ်လိုရပ်တန့်သွားအောင်လုပ်ကြမလဲဆိုရင်ပတ်သက်ပြီးတော့ကျွန်တော်အချိန်တမင်းခွဲလောက်ရှိပါတယ်။အာကိုစီတော်မြင့်ဆဆွေးနွေးပါခင်ဗျာ။ဘယ်လိုရဆိုင်ရမလဲကျွန်တော်ဒီကိစ္စတွေကိုတိုင်းပြည်အတွက်ကျွန်တော်ပြောလို့တန်ဖိုးရှိရှိတတော်တွေတရားစာတွေမပြုံးတရအောင်အဆုံးချဖို့အတွက်ဘယ်နေရာတွေမှာအဓိကလုပ်ဖို့လိုအပ်တယ်လဲ။ဘာလို့သိနေလဲဆိုတာအကျဉ်းဆွေးနွေးပါခင်ဗျာ
။အဓိကကဒီတရားစာတွေဟိုကုံလွန်သွားတဲ့ကိစ္စမှာအဲကျွန်တော်တို့တိုင်းပြည်အတွက်ကိုတတော်ကိုအကျိုးမရှိဘူးဗျဘယ်လိုလဲဆိုတဲ့ခါကျတော့လက်နက်ကိုင်တပ်ဖွဲ့တွေကဝင်ဝင်ရသွားရင်လည်းဒါတွေကလက်နက်တွေဝယ်တယ်တပ်ပြည်ရေးစစ်ကိုတိုက်တယ်အဲဒီဘက်ကဒီအစိုးရဘက်ကထုတ်တဲ့ဟာတွေဆိုရင်လည်းခရိုနီတွေငွေရသွားတယ်နောက်ဟိုတချို့လက်ပြလက်ယူနီနဲ့ငွေရတာရှိတယ်ဒါပေမဲ့တိုင်းပြည်အတွက်အဲ့ဒါမှလည်းအကျိုးမရှိဘူးပြည်ရေးစစ်ကိုရှေ့ချနေတဲ့သဘောလည်းရှိတယ်ပြီးတော့မှတိုင်းပြည်ကလည်းဘာသာပြန်စံတတ်တွေပြစ်ပြီးတော့မှရန်သူဦးစီပါတွေလည်းအကုန်လုံးပြုံးပြီးတဲ့အနေအထားကိုရောက်သွားတယ်ဒီကကြတော့အခုတမလို့ကဒီလိုနီးနဲ့တကယ်ကြီးကျယ်တဲ့ဒီစစ်စင်ရေးကြီးနဲ့ဓာကြီးကိုဖမ်းတဲ့စရဥစ္စာကတော့ ခုနကဦးကျော်စံလာပြောသလိုပဲကျွန်တော်ကတော့ကျူးစိုးတယ်ကြိုက်လည်းကြိုက်တယ်အဲ့တော့ဒါမျိုးကိုရေရှည်လုပ်ဖို့လိုတယ်ပြီးရင်တော့ဒိုင်းလာလက်နက်အဖွဲ့တွေနဲ့လည်းဟိုတွေ့ချဆွေးနွေးပြီးတော့မှဒါကတို့တိုင်းပြည်ရဲ့နောင်ရေးဖြစ်တယ်နောက်ဒိုင်းသားတွေရဲ့နောင်ရေးလည်းဖြစ်တယ်အဲ့ဒါတွေကိုနားလည်အောင်ပြောပြီးတော့မှခုနကတော့လို့ကျွန်တော်တို့ဒီမှာအများထုတ်တွေးဆနေတဲ့ဒီတရုတ်အထူးသဖြင့်တရုတ်ကတော့တော်တော်ဆိုးပါတယ်ကျွန်တော်နိုင်ငံကတော်တော်လေးဒီပေါ်မြောက်ဆိုတာဒုက္ခပြီးခဲ့တယ်အဲ့ဒီဥစ္စာတွေကိုတရားကြိုက်တွေ့ပြီးတော့မှနေနေမယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်လို့ထင်ပါတယ
်အခုမြန်မာနိုင်ငံမှာသယံဇာတာထုတ်ယူရင်းနဲ့ပတ်သက်ပြီးတော့ဒါစောင့်ကြည့်လေ့လာတဲ့အဖွဲ့တွေဘာညာကုစီအောင်မြင်ဘလောက်များအစိုးရကဒီကိစ္စကိုမမကန်ဖြစ်ပြောင်ကြီးကြပ်မှုရှိလာပါလားခင်ဗျာအရင်တုန်းကတော့ထင်သလိုလုပ်နေဆိုကြပါစို့တရုတ်ကမ္ပဏီတွေရဲ့သဘောတည်းအခုကအဲ့ဒီဟာကိုအနာပိုင်းတွေကထင်ကျုပ်ဖို့ကြိုးစားမှုကိုတွေးရပါလားခင်ဗျာ
အဲ့ဒါအခုချိန်ကြီးတော့မတွေ့ရသေးဘူးဒီကတော့ဖန်စီမှုဆိုတဲ့ဟာကပရမတ်တို့အနေနဲ့ပဲတွေ့ရသေးတယ်အဲ့ဒါကြီးကတော့မတွေ့ရသေးဘူးတကယ်တကယ်ကျတော့ဒါတွေကိုကင်မဲ့ဆိုရင်အရန်ကိုတွေ့ပါတယ်အခုဆိုရင်ဒီကတော့ဖမ်းမိတဲ့ဟာတွေကိုဒင်းသာဟိုပြနိုင်ငံတကာသတင်းဌာနတွေကိုပြပြီးတော့မှတရုတ်အစိုးရကိုအရေးယူလို့ဟိုပါလေအရေးဆိုလို့ရတယ်ကျွန်တော်တို့ဒါတွေလုပ်နေတာနှစ်ပေါင်းများစွာကြာပြီကျုပ်တို့တိုင်းပြည်တော့တော့မှနစ်နာနေပြီဒီလိုမျိုးတရားမဝင်လုပ်တဲ့ဟာတွေကျွန်တော်တို့ရပ်ဆိုင်မှာတော့ကျုပ်တို့တိုင်းပြည်ရဲ့ငြိမ်းချမ်းရေးအတွက်ကိုကျွန်တော်တို့အားပေးပါကျွန်တော်တိုင်းပြည်တရားစတာဒီကိုလည်းအမှန်ကန်ကန်နီးနဲ့ပဲထုတ်ယူပါဆိုပြီးတော့မှအရေးယူတယ်ဆိုရင်တော့တိုင်းပြည်အတွက်အကျိုးအများရှိမယ်လို့ထင်တယ်အဲ့လိုလုပ်ဖို့အချိန်နဲ့ကြာပြီလို့တော့ထင်ပါတယ
်ဟုတ်ကဲ့နောက်ဆုံးသွားရခြင်းတူရေးထားတဲ့စာတူတို့လေးကိုဖတ်ပြီးတော့ကျွန်တော်အဆုံးသတ်လိုပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့ဝိုင်းမော်မြို့နယ်အတွင်းမှာတရုတ်နိုင်ငံသားအယောက်တရားနဲ့တရားမဝင်သစ်ခိုးထုတ်မှုကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်ဒီလိုဖမ်းဆီးထုတ်ဖော်မှုဟာတက်မတော်အနေနဲ့အစိနောက်ကျနေရလားမသိချင်အောင်ဆောင်နေရလားကိုယ်တိုင်ပါဝင်ပတ်သက်နေရလားဆိုတာအလုံးအစီပါကချင်းပြည်နယ်မှာလည်းတောင်ကုန်းတွေဖြစ်နေပါပြီထူးခြားတာကတော့ဖမ်းဆီးမိတဲ့နေရာဟာ KIO ထိန်းချုပ်နယ်မြေမဟုတ်ပါဘူး KIO အရာရှိတယောက်ရဲ့လက်မှတ်ပါဝင်တဲ့ကင်းလောက်ခွင့်ရစာဖြစ်နေပါတယ်ဒါဟာတက်မတော်အနေနဲ့ရော KIO နဲ့တမရဟာ KA နဲ့ပတ်သက်ပြီးတော့ရွေချက်တစုံတရာရှိနေပုံရတယ်လို့ဆိုထားပါတယ်။အဲ့တော့အဲ့ဒီရွေချက်ကိုခဏလေးကျွန်တော်မေးလိုက်ပြစီအောင်ကိုစီကြောင့်မင်းအဲ့ဒီရွေချက်ကဘာလို့ထင်ပါလဲ။အကျဉ်းချုပ်လေးပြောပြပါခင်ဗျာ KA ကိုအပေါ်မှာတော့တမရဘာရွေချက်ရှိနေလဲဒီချိန်မှာသူတို့ဆက်ဆံရေးက။
အဲ့တော့ဟိုခုနကတော့လို့ပေါ့ဟိုဒီဖြစ်ပြန်စားတာထုတ်တဲ့ဒီမှာ KA ကိုသူလက်ညှိုးထိုးခြင်းပုံရတယ်။ဒါခုနကတော့ကျွန်တော်စစိုးရကပြောတာရှင်းရှင်းလင်းလင်းပြောခဲ့ပြီးပါပြီ။အဲ့ KA တယောက် KA ကိုတစ်ဖွဲ့တည်းပဲတာဝန်ရှိတာမဟုတ်ပါဘူး။အဲ့ဒီမှာ NDA KD တချင်ရှိတယ်ဥစကုံတရင်အဖွဲ့ရှိတယ်။သူတို့တွေလည်းဒီနေ့ချိန်ထိတောက်လျှောက်တာတွေကိုလုပ်နေတော့မှာပဲ။အဲ့လိုပဲကျွန်တော်သုံးသပ်ချက်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေနားဆင်နေသောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါခင်ဗျာ။
ကျောင်းဆန္ဒရဲ့ဒိုင်းလေးလိုင်းစီစဉ်ကိုထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးခဲ့တာပါရှင်။ VOA ရဲ့စနေနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှိနေတဲ့အချိန်တွင်တရင်အချင်းချုပ်ကိုမဆုမျက်မွန်ကတလက်အကျညာပေးပါအောင်ရှင
်။ပြည်သင့်နိုင်ငံ Paris မြို့ရဲကစူပါမားကတ်ဆိုင်ကိုဝင်ရောက်တိုက်ခိုက်ခဲ့သူရဲ့အပေါင်းပါအမျိုးသမီးကိုပြည်သင့်ရဲတပ်ဖွဲ့ကလိုက်လံရှာဖွေနေတာနဲ့အတူလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်။ရဲတွေဝင်ရောက်စီးနှင်းမှုအတွင်းမှာသိဆုံးသွားတဲ့တနက်သမား MD ကူလီဘာလီကြီးစားဖြစ်သူအသက်26နှစ်အရွယ်ဟိုင်ယတ်ဘိုဒီဒီယန်ကိုခြေရခံရှာတွေ့နိုင်မှုအာဏာပိုင်တွေကစူးစမ်းနေပါတယ်ဂျူးလူမျိုးတွေစားတဲ့ကိုရှာအစားအစာတွေရောင်းတဲ့စူပါမားကတ်ကိုသူတို့နှစ်ယောက်ဝင်စီးပြန်ပေးဆွဲထားစင်မှာပဲဈေးဝယ်သူ၄ယောက်ကို MD ကူလီဘာလီကတပ်ဖြတ်ခဲ့ပါတယ်ဒီပြန်ပေးဆွဲခံထားရသူတွေကိုကဲဒီမိုင်နိုင်ဖို့အတွက်ရဲတွေကဝင်ရောက်တိုက်ခိုက်စဉ်အတွင်းမှာဟာယဘူဒီဒီရလွတ်မြောက်သွားတာဖြစ်ကောင်းဖြစ်မယ်လို့ပြည်သက်ကလာတဲ့သတင်းတွေကပြောကြပါရရှင်
။သတင်းချင်းချုပ်ကိုမဆုမျက်မုံကညညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်မူကမဆုမုံဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Minor ဖြစ်ပါတယ်။ PO A ကိုအားပေးနာစင်တဲ့အတွက်ကျေးဇူးအထူးတင်ပါရရှင်။
This program has come to you from the Voice of America, Washington.